Welcome to the Voice of America in Burmese.
Mingla mne khe ma shin. American Diran su myo ro Washington ga ni 2016 khu ne February AV la 3 ya tinin ngnui ne mne phe VOE season 2 sat tin ni ba bi. Line to meter 2430 ne 40 ro ga ni dai yai phan yun na sin nai ma le shin.ကျမခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မှာလူမျိုးရေးခွဲခြားဆန့်ကျင်သူနဲ့လက်ရရင်းဆန္ဒပြသူတွေကြားအဓိကုံဖြစ်ပွားခဲ့ပြီးတဲ့နောက်ရဲတွေကလူအများအပြားကိုဖမ်းဆီးလိုက်ပါတယ်မြန်မာနိုင်ငံရဲ့နိုဝင်ဘာရွေးကောက်ပွဲမှာတမရော်သားကိုစလေ25ရာခိုင်နှုန်းခန့်အနီးရပေးထားတာဟာအပြည့်အစုံဆိုင်ရာဆန့်ညွန့်နဲ့မညီဘူးလို့ EU ဥရောပသမဂ္ဂရွေးကောက်ပွဲလေလာဆောင်တီကော်မရှင်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွန်နေလေ
ကောင်းပါပြီရှင်အခုမှကင်ဆက်ပြီးနားဆင်ကြရမှာကတော့မြန်မာနိုင်ငံအတွင်းဆိုရတဲ့လက်ထက်မှာသာသနာရေးကိုဘယ်လိုကင်တွယ်ဆောင်ရွက်သွားမှာပါလဲ
ဘာသာရေးလေးရကြားမှာအမုန်းစကားဖြန့်ဝေမှုတွေကိုသတိပညာဉာဏ်နဲ့ထိမ့်သိမ်းကာကွယ်မှု
သာသနာရေးနဲ့ရင်ကျေးမှုဝင်ကြီးဌာနပြည်ထောင်စုဝင်ကြီးနဲ့ VOE ရဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းကိုကောက်နှုတ်ချက်ကိုနားဆင်ကြရဖို့ရှိပြီးနိုင်ငံတကာသတင်းလွှာအနေနဲ့ဥရောပကပြောင်းရွှေ့ဝင်ရောက်လာသူတွေအရေးကုလသမဂ္ဂရဲ့တောင်းဆိုချက်ကတော့ပြန်ပို့ခံရသူတွေရဲ့လူခွင့်ရေးကာကွယ်ပေးဖို့ဖြစ်တဲ့အကြောင်းကိုလည်းနားဆင်ရမှာပါမြန်မာရေးသုံးသပ်ချက်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာနိုင်ကြမှာပါရှင်ဒုတိယပိုင်းမှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူတိုက်ရိုက်လေလံပြန်လည်ဆွေးနွေးကထုတ်လွှင့်ချက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့တနင်္ဂနွေနေ့မနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးပါမယ်ရှင
်ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့မှာလူမျိုးရေးခွဲခြားဆန့်ကျင်သူတွေနဲ့လက်ရရင်းဆန္ဒပြသူတွေအကြားပြင်းထန်တဲ့အဓိကုံဖြစ်ပွားခဲ့ပြီးတဲ့နောက်မှာဘယ်လ်ဂျီယမ်ရဲတွေကလူအများအပြားကိုဖမ်းဆီးလိုက်ပါတယ်။2015ခုနှစ်နိုဝင်ဘာလပြင်သစ်နိုင်ငံပါရီမြို့တိုက်ခိုက်မှုမှာပါဝင်သူအများအပြားအခြေချရာမွတ်စလင်အများစုနေထိုင်တဲ့မိုလန်ပစ်အရပ်မှာဆန္ဒပြဖို့အတွက်လက်ရဆွမ်းရောက်အဖွဲ့ကစီစဉ်ခဲ့တယ်လို့လူမျိုးရေးခွဲခြားမှုဆန့်ကျင်သူများအဖွဲ့ကလည်းတံပြန်ဆန္ဒပြဖို့အတွက်လှုပ်ခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလို့ဖြစ်မျိုးထပ်ပြီးဖြစ်ပွားမှာကိုစိုးရိမ်တဲ့အတွက်ဒေသအာဏာပိုင်တွေကဖွဲ့နှစ်ဖွဲ့စလုံးကိုတားမြစ်ခဲ့ပြီးဆန္ဒပြသူ450လောက်ကိုရဲတွေကမိသက်ပိုက်တွေနဲ့ရေထိုးပက်ပြီးတော့လူစုခွဲခဲ့ပါတယ်။ဘယ်လ်ဂျီယမ်မြုပ်တံမှာတော့ဒါဟာငါတို့နိုင်ငံလို့ရေးသားထားတဲ့စာရန်လေးကန်ဆောင်ထားတဲ့လက်ရဆွမ်းရောက်ထိတက်ဆန္ဒပြသူ30လောက်ကိုတွေ့ရပါတယ်။တချိန်ထဲမှာပဲအသေးကန်ဘုံခွဲသူတွေကြောင့်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ Brussels ကပင်မလေးစိတ်ကြီးမှာတနင်္ဂနွေနေ့လင်းခီးစင်နဲ့လိုက်ပါမဲ့သူတွေအတွက်တချို့နေရာတွေကိုဖွင့်လှစ်ပေးခဲ့ပါတယ်။
မော်မင်းနဲ့အကြမ်းဖက်တိုက်ခိုက်မှုတစ်ခုနဲ့ဆက်ဆက်ပြီးဘယ်လ်ဂျီယမ်နိုင်ငံသားတူအူကိုအကြမ်းဖက်လုပ်ရအတွက်စနေနေ့ကဘယ်လ်ဂျီယမ်တရားရုံးတစ်ခုမှာတရားဆွဲဆိုလိုက်ပါတယ်။အဲ့ဒီတန်ရာရှိသူကိုပြင်သစ်တဲ့ဘယ်လ်ဂျီယမ်အာဏာပိုင်တွေကကြာတဲ့ပြည်နှစ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူ့အမိကို 1A လို့သာထုတ်ဖော်ပြောဆိုထားပြီးအသက်30ကျော်အသက်ရှိတယ်လို့ဆိုပါတယ်။ 1A ဟာပြီးခဲ့တဲ့အပတ်က Paris Munich ဖမ်းမိခဲ့တဲ့ Reader Cricket အမှုနဲ့ဆက်ဆက်နေပြီးအကြမ်းဖက်တိုက်ခိုက်ဖို့ဂျန်စီမှုမှာပါဝင်တယ်လို့တန်လျာရှိကြောင်းအစိုးရရှိနေတွေကပြောပါတယ်။ဘယ်နေရာကိုတိုက်ခိုက်မယ်ဆိုတာအတိအကျမသိရပေမဲ့ခရစ်ကက်ရဲ့အိမ်မှာဖွင့်ထားတဲ့လက်နက်တွေရှာဖွေတွေ့ရှိရကြောင်းအာဏာပိုင်တွေကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလပဲရစ်တိုက်ခိုက်မှုအတွက်အဓိကတန်လျာရှိသူကိုပြင်သစ်နိုင်ငံကိုလွှဲပြောင်းသွားဖွယ်ရှိတယ်လို့ဘယ်လ်ဂျီယမ်အစိုးရရှိနေတွေကပြောပါတယ်။တန်လျာရှိတဲ့ဆာလာဆိုသူကိုလာမယ့်ဆေးရအတွင်းပြင်သစ်နိုင်ငံကိုလွှဲပြောင်းပေးလိမ့်မယ်လို့မျှော်လင့်ကြောင်းပြင်သစ်တရားသူကြီးကကြာတာပြည်နေမှာပြောပါတယ
် Greek နိုင်ငံ Lesbos ကျွန်းပေါ်ကိုပြောင်းရွှေ့ဝင်ရောက်သူတွေနဲ့ဒုက္ခသည်60ကျော်လောက်ကိုစနေနေ့ကတူရကီကန်ယိုဇန်ဆောင်တပ်တွေကအေဂျင်ပင်လယ်ပြင်ထဲမှာဖမ်းဆီးလိုက်ပါတယ်ဆီးရီးယားနိုင်ငံသားတွေပါဝင်တဲ့ဒီဒုက္ခသည်တွေကို April 4ရက်နေ့မှာစတင်အသက်ဝင်မဲ့ EU နဲ့တူရကီတို့ကြားရရှိထားတဲ့သဘောတူညီချက်နဲ့ညီတူရကီအနောက်ပိုင်းဒီကီလီမြို့ကိုပို့ပေးမှာဖြစ်ပါတယ်။ရှေ့ပြောင်းဒုက္ခသည်တွေကိုတူရကီကိုပြန်ပြီးပို့မယ်စခန်းတွေထဲမှာတစ်ခုကတော့ဒီကီလီမြို့ဖြစ်ပါတယ်။နိုင်ငံရေးခလုံးကွန်တောင်းခံသူတွေကိုလက်မခံဖို့အတွက်ဒုက္ခသည်လာရောက်မှုဆန့်ကျင်သူ300လောက်ကဒီကီလီမြို့ကဒုက္ခသည်တွေအတွက်မှတ်ပုံတင်ပေးတဲ့နေရာနဲ့ဒုက္ခသည်စခန်းတွေမှာစနေနေ့ကဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးချိန်ကစလို့ဥရောပတွေကိုရွှေပြောင်းဒုက္ခတွေမကြုံစဘူးအဆုလိုက်ပြုံးလိုက်ဝင်ရောက်လာနေတာကိုတားဆီးဖို့အတွက်ပြီးခဲ့တဲ့လတည်းမှာပဲဥရောပသမဂ္ဂနဲ့တူရကီကသဘောတူညီမှုရယူခဲ့တာပါ ဒီသဘောတူညီချက်အရဂရိနိုင်ငံတဲကိုတူရကီဘက်ကနေတရားဝင်လာရောက်တဲ့ရွှေပြောင်းဒုက္ခသည်တွေကိုသူတို့ရဲ့နိုင်ငံရေးခေါလုံခွင့်ရှောက်ထားမှုလုပ်ငန်းစဉ်မပြီးမချင်းပြန်လည်ပို့ဆောင်ဖို့အတွက်သဘောတူထားတာဖြစ်ပါတယ်။အပြန်လည်နေတဲ့တရားဝင်စီးရဒုက္ခသည်ထောင်းတဲ့ခြေကိုတူရကီကနေ EU ကပြန်လည်နေရာချထားပေးဖို့လှုံ့ဆော်အောင်မှာဖြစ်ပါတယ်။ဇန်နဝါရီလ3ကစပြီးတော့စီးရနိုင်ငံတဲကိုတနည်းဒုက္ခသည်တရားလောက်တူရကီကအတင်းပြန်ပို့ခဲ့တယ်လို့ Amnesty International အစိုးရခန်းစာအသစ်မှာဖော်ပြထားပါတယ်။
ခွဲထွက်ရေးအငင်းပွားနေတဲ့နာဂိုနိုကရာဘတ်ဒေသမှာပြိုင်ဘက်အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားပြင်းထန်တဲ့တိုက်ပွဲတွေဖြစ်တာကြောင့်အဇာဘိုင်ဂျန်စစ်သား12ဦးသေဆုံးရတယ်လို့အာမေးနီးယားစစ်သား18ဦးသေဆုံးခဲ့ရတယ်လို့နှစ်ဖက်နိုင်ငံအာဏာပိုင်တွေကထုတ်ဖော်ပြောကြပါတယ်။နှစ်ဖက်စလုံးကသူစားပစ်တယ်ကိုစားပစ်တယ်လို့အပြန်အလှန်ဆွဆွဲနေကြပြီးအရသာသေဆုံးဒဏ်ရာရတာတွေလည်းရှိတာကြောင့်အပြည့်အဝသဘောတူညီမှုကိုချိုးဖောက်တယ်လို့တစ်ဖက်နဲ့တစ်ဖက်ဆွဆွဲနေကြပါတယ်။ပြီးခဲ့တဲ့လကလည်းအလားတူတိုက်ခိုက်မှုမျိုးတွေဖြစ်ခဲ့ပါတယ်။အဇာဘိုင်ဂျန်ဟယ်လီကော်ပတာတစ်စင်းကိုပစ်ချနိုင်ခဲ့တယ်လို့အာမေးနီးယားကာကွယ်ရေးဝန်ကြီးဌာနကပြောတာကိုအဇာဘိုင်ဂျန်ဘက်ကအစိုးရမှညင်ခဲ့ပေမဲ့ Mi-24 ဟယ်လီကော်ပတာတစ်စင်းအပစ်ချခံရတယ်လို့အဇာဘိုင်ဂျန်ဘက်ကနောက်ပိုင်းမှာဝန်ခံပါတယ်။ဒါပေမဲ့လင်းဘော်ကပါသူတွေအခြေအနေမသိရသေးပါဘူး။နှစ်ဖက်စလုံးအပြည့်အဝစာချုပ်ကိုလိုက်နာဖို့လိုတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကကြေညာချက်ထုတ်ပြန်ပြီးပြောလိုက်ပါတယ်။ဒီတိုက်ခိုက်မှုအတွက်အလွန်စိတ်နှောက်ရှက်ဖြစ်ရကြောင်းကုလသမဂ္ဂအတွင်းဥက္ကဋ္ဌဘန်ကီမွန်ကလည်းပြောပါတယ
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ AOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံရဲ့နိုဗ ెంబ ာရွေးကောက်ပွဲမှာတက်မတော်သားကိုစလေဦးရဲ့25ရာခိုင်နှုန်းခန့်နေရာပေးထားတာဟာအပြည့်ပြည့်ဆိုင်ရာစံချိန်စံညွန့်နဲ့မကန့်ညီတဲ့အတွက်ပယ်ဖြတ်ပေးဖို့လိုအပ်တယ်လို့ EU ဥရောပတမကရွေးကောက်ပွဲစောင့်ကြည့်လေ့လာရေးကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်တဲ့အပြီးသက်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။မတ်လ31ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ဒီအစည်းအဝေးခန်းစာထဲမှာအာဏာပိုင်တွေအတွက်အကြံပြုချက်50ပါဝင်ပြီးဒီထဲမှာရွေးကောက်ခြင်းခံရတဲ့အဖွဲ့အစည်းတွေဟာစစ်မှန်တဲ့ရွေးကောက်ပွဲတွေအတွက်တတ်မှတ်ထားတဲ့အပြည့်ပြည့်ဆိုင်ရာစံချိန်စံညွှန်းတွေနဲ့ကန့်ညီဖို့လိုအပ်တယ်လို့ဖော်ပြထားပါတယ်။နောင်လာမယ့်ရွေးကောက်ပွဲတွေကိုလူထုကပုံမှုယုံကြည်လာစေဖို့အတွက်တချို့ဥပဒေတွေလုပ်ငန်းစီမင်းတွေဥပမာကြိုတင်မဲပေးတဲ့လှုပ်ထုံးလှုပ်နည်းတွေကိုအခုထက်ကောင်းအောင်လုပ်ဖို့အပိတ်မဲစင်ကိုရွေးကောက်ပွဲမတိုင်ခင်ထုတ်ပြန်ကြေညာပေးဖို့တွေကိုအကြံပေးထားပါတယ်။ဒါအပြင်ရွေးကောက်ပွဲဝင်ခွင့်ပေးရမှာလူမျိုးစုအားလုံးပါဝင်စေဖို့အပြင်အကျိုးကြောင်းစီလျော်စေဖို့ဥပမာလွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရွေးခံနိုင်ဖို့အတွက်နိုင်ငံတွင်း10နှစ်ဇက်တိုက်နေရမယ်ဆိုတဲ့ကန့်သတ်ချက်မျိုးဟာတင်းကျပ်လွန်းတယ်လို့ဝေဖန်ပါတယ်။ရွေးကောက်ပွဲနဲ့ဆက်လျင်းတဲ့အငင်းပွားချက်တွေနဲ့ပတ်သက်ပြီးလဲထင်တာမြင်တာဖြည့်ရှင်းမှုအပြင်အချိန်နဲ့တပြေးညီလှုပ်ဆောင်မှုပါအကြံပေးထားတာပါ။နိုဗ ెంబ ာရွေးကောက်ပွဲတွေကိုငြိမ်းငြိမ်းချမ်းချမ်းကျင်းပပေးနိုင်ခဲ့တာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီခီးမှာအရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံမှာ2015စက်တင်ဘာကနေ2016 February အထိလာရောက်လေ့လာခဲ့တဲ့ဥရောပလွှတ်တော်ဒုတိယဥက္ကဋ္ဌ Alexander Graf Lambsdorff ဦးဆောင်တဲ့ဒီကော်မရှင်ကနေချီးကျူးဂုဏ်ပြုခဲ့ပါတယ်။
ပေတင်းစနစ်သုံးလေရင်ဖြတ်ဒုံးကျည်အမျိုးသားအစ်တစ်ခုကိုအောင်မြင်စွာစမ်းသပ်ပြစ်လွတ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံကစနေနေ့မှာကြေညာလိုက်ပါတယ်။ဒီစမ်းသပ်မှုကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ကိုတိုင်တက်ရောက်တဲ့ဓာတ်ပုံတွေကိုအစိုးရပိုင်းသတင်းမီဒီယာတွေကထုတ်လင်းဖော်ပြခဲ့ပါတယ်။ဒီဒုံးကျည်စမ်းသပ်မှုအတွက်စိတ်ကျေနပ်မှုရခဲ့ကြောင်းကင်ဂျွန်ရဲ့ပြောကြားချက်ကိုကိုးကားပြီးမြောက်ကိုရီးယားသတင်းဌာနတွေကဖော်ပြပါတယ်။တောင်ကိုရီးယားနိုင်ငံမှာသမရပကန်ဟေသမရဖြစ်နေသည့်ကာလပတ်လုံးနှစ်ဖက်နိုင်ငံကြားစစ်စဲရည်တွေပြည်လည်နေမှာမဟုတ်သေးဘူးလို့မြောက်ကိုရီးယားဘက်ကဆိုပါတယ်
။အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းမှာမြေမြုပ်ဝိုင်းရှင်းလင်းရေးလှုပ်သား15ယောက်ကိုတနတ်သမားတွေကပြန်ပေးဆွဲသွားတဲ့အတွက်သူတို့ကိုကယ်ဆယ်ဖို့စစ်တပ်ကလှုပ်ဆောင်နေပြီလို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။ဒါဟာအီရန်နဲ့ဆန္ဒမှာရှိတဲ့ဟီရခိုင်ကိုရှန်ဒေသမှာတောက်ကြန်တွေကဖြစ်ပေါ်ခဲ့တာပါ။ပြန်ပေးအဆွဲခံရသူအလုံးဟာအာဖဂန်နိုင်ငံသားတွေဖြစ်ပြီး HALO Trust မြေမြုပ်ဝိုင်းရှင်းလင်းရေး NGO အဖွဲ့မှာအလုပ်လုပ်နေသူတွေမှုလို့ခရိုင်အစိုးရနဲ့ရဲရရှိတွေကပြောပါတယ်။ဒါဟာတာလီဘန်တပ်ဖွဲ့တွေရဲ့လက်ချက်လို့လည်းသူတို့ကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတနင်္လာနေ့ကျောက်တဲ့နိုင်ငံတကာမြေမြုပ်မိုင်းနေ့အတွက်ထိမ့်မှတ်ကျင်းပဖို့လုပ်နေချိန်မှာအခုလိုပြန်ပေးဆွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။စစ်တမ်းတင့်ခန့်တဲ့အာဖဂန်နစ္စတန်နိုင်ငံဟာကမ္ဘာပေါ်မှာမြေမြုပ်မိုင်းအများဆုံးရှိနေတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။
အိန္ဒိယနိုင်ငံနောက်ဖက်ဟိန္ဒူဘုရားကျောင်းတစ်ခုမှာအမျိုးသမီးများမဝင်ရလို့တားမြစ်ထားတဲ့နေရာတစ်ခုကိုဝင်ဖို့ကြိုးစားခဲ့တဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူအယောက်30လောက်ကိုရာပေါင်းများစွာသောဒေသခံရွာသားတွေကစနေနေ့မှာတားမြစ်ခဲ့ကြပါတယ်။အမျိုးသမီးတွေလွတ်လပ်စွာဝတ်ပြုစုတောင်းမှုကိုရာစုနှစ်နဲ့ကြည်ပြီးတားမြစ်ထားတဲ့အစဉ်လာကိုပယ်ဖျက်တဲ့အနေနဲ့မဟာရာရှတာပြည်နယ်ကဘုရားကျောင်းတွေကိုအမျိုးသမီးတွေဝင်ထွက်ခွင့်ရှိတယ်ဆိုပြီးမွန်ပိုင်းတရားရုံးတစ်ခုကအမိန့်ချခဲ့ပြီးတရက်ကြာမှာအခုလိုလှုပ်ဆောင်လာတာဖြစ်ပါတယ်။ဟိန္ဒူဘုရားကျောင်းတဲ့အမျိုးသမီးတွေဝင်ရောက်တာကိုတားမြစ်တာဟာရာဇဝမှုဖြစ်တယ်လို့1956ခုနှစ်မှာဥပဒေပြဋ္ဌာန်းထားပေမဲ့မဟာရာရှတာပြည်နယ်ကရှန်နီစင်ကာပူဘုရားကျောင်းတဲ့ကိုဝင်ခဲ့တဲ့အမျိုးသမီးလှုပ်ရှားသူတွေကိုဘုရားကျောင်းကောပကနဲ့ရွာသားတွေကတားမြစ်ခဲ့ကြပါတယ်
တနင်္ဂနွေနေ့မနေ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါဒီမနေ့ပိုင်းဆက်လက်ထုတ်လွှင့်သွားမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးသာသနာရေးဝန်ကြီးသူရဦးအောင်ကိုနဲ့ VOA ရဲ့တီးသက်မေးမြန်းချက်မေးမြန်းခန်းကောက်နှုတ်ချက်ကိုနားဆင်ရပါမယ်အရင်တက်မတော်အစိုးရလက်ထက်တုန်းကဗုဒ္ဓဘာသာသာသနာပေါ်မှာချီးမြှောက်ထောက်ခံမှုလွန်ခဲ့ကြတဲ့အတီးပြုပြောကြားလိုက်ပေမဲ့တခြားဘာသာဝင်တွေပေါ်ထူပြီးဖိနှိပ်တာမျိုးတော့မရှိခဲ့ပါဘူးလို့သာသနာရေးဝန်ကြီးဦးအောင်ကိုကပြောပါတယ်။အခုလာမယ့်တက်တန်းမှာသာသနာရေးဝန်ကြီးဌာနအနေနဲ့ဘာတွေဆောင်ရွက်ဖို့စီစဉ်ထားသလဲဆိုတဲ့အကြောင်း VOA ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကသာသနာရေးဝန်ကြီးကိုတီးတန့်တွေ့ဆုံမေးမြန်းထားတဲ့ကောက်နှုတ်ချက်ကိုနားဆင်ကြရအောင်ပါရှင်။
သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဆိုတာလည်းမြန်မာနိုင်ငံအတွက်လည်းအမတမ်းအရေးပါတဲ့ဝန်ကြီးဌာနတစ်ခုဖြစ်ပါတယ်။သာသနာရေးဝန်ကြီးဌာနလို့ဆိုတဲ့နေရာမှာဒီဘာသာပေါင်းစုံပေါ့နော်မြန်မာနိုင်ငံမှာဖွဲ့စည်းပုံခြေခံဥပဒေအရဒီဘာသာပေါင်းစုံကိုကိုယ်ပိုင်ခွင့်လူတိုင်းမှာရှိပါတယ်။ဒါပေမဲ့တကယ်တမ်းအရင်အစိုးရလက်ထက်တုန်းကပေါ့နော်တကယ်တမ်းလက်တွေ့ကြည့်လိုက်တဲ့ခါကျလို့ရှိရင်ဒီဗုဒ္ဓဘာသာဝင်မဟုတ်တဲ့ဒီခရစ်ယာန်တွေပဲဖြစ်ဖြစ်မွတ်စလင်တွေပဲဖြစ်ဖြစ်တခြားဘာသာဝင်တွေကိုခွဲခြားဆက်ဆံတာတွေအများကြီးတွေ့ခဲ့ရပါတယ်။ဥပမာဌာနတွင်းယာလူတိုးပေးတာအစပေါ့လေ။နောက်ပြီးတော့ဒီစစ်တပ်ထဲဝင်တာအစတော်တော်လေးကိုခွဲခြားဆက်ဆံတာတွေရှိခဲ့ပါတယ်။နောက်တစ်ခုကတကယ်တမ်းစာအုပ်ထဲမှာရေးထားတဲ့ဥပဒေတည်စေဥပဒေတွေတဲမှာမပါပေမဲ့လို့လှုပ်ထုံးလုံးကြီးတွေအရာခွင့်မပြုတာတွေအများကြီးရှိခဲ့ပါတယ်ဥပမာဆိုလို့ရှိရင်ဓမ္မယုံစောက်မယ်ဆိုရင်တော့ရတယ်ဒါပေမဲ့ church စောက်မယ်ဆိုရင်တော့ခွင့်မပြုဘူးပေါ့နော်ဗလီစောက်မယ်ဆိုခွင့်မပြုဘူးပေါ့ဝင်းကြီးလက်ထက်မှာအဲ့ဒီဟာလေးတွေတရားမျှတမှုရှိအောင်လူများအစီအစဉ်ဆောင်ရွက်ဖို့စဉ်းစားထားပါလိမ့်ရှင
်ယခင်တက်မလို့ဆိုတာလက်ထက်မှာပေါ့လေဟုတ်ဗုဒ္ဓဘာသာသာသနာပေါ်မှာချီးမြှောက်မှုထောက်ပံ့မှုတော့လွန်ခဲ့ခဲ့ပါတယ်သို့တော်လည်းကျွန်တော်တိုင်းသားဘာသာတွေဖြစ်တဲ့ခရစ်ယာန်ဘာသာနောက်ဧည့်သည်ငါသားတွေပြသကူဝေတဲ့အစ္စလာမ်ဘာသာဟိန္ဒူဘာသာပါဝင်အခြားဘာသာငယ်တွေပေါ်မှာတော့ဖြင့်ဟိုပေါ့လေထူပြီးတော့မှဖိနှိပ်ချုပ်ချယ်တာမျိုးတော့မရှိခဲ့ပါဘူးအဲ့လိုပဲယုံကြည်ပါတယ်သို့တော်လည်းဗုဒ္ဓဘာသာသာသနာပေါ်မှာချီးမြှောက်မှုကလွန်ခဲ့တဲ့ခါကျတော့ကျွန်တော်ဘာသာသာသနာရဲ့ခန့်ကဏ္ဍကမင်းမိတော်ပြီးတော့မှအဲ့လူနည်းစုတိုင်းသားတွေနဲ့ဧည့်သည်ငါသားတွေကအမြင်လွယ်မှန်းမှုတွေရှိပါတယ
်အခုပေါ့နော်ဒီဟိုမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဆိုပြီးတော့ဖွဲ့စည်းထားတဲ့အဖွဲ့ရှိပါတယ်အဲ့ဒီအဖွဲ့ကတခါတလေကြားလို့ရှိရင်ဒီပြည်သူလူထုအကြမ်းမှာပေါ့နော်တခြားဘာသာဝင်တွေအပေါ်မှာပုတ်ခတ်ပြောဆိုတာတွေတခြားလူမျိုးတွေအပေါ်မှာပုတ်ခတ်ပြောဆိုတာတွေလည်းရှိပါတယ်အဲ့ဒါတွေကိုဒီသံဃာမဟာနာယကအဖွဲ့လူအဖွဲ့အစည်းကြီးကနေပြီးတော့ဟိုထိန်းကျင်းကြောင်းပြီးလူများရနိုင်မလားရှင
်လူထုခေါင်းဆောင်ရေးပေါ့အစိုးရတေကုဒီနေ့စပါတယ်စတဲ့ခါမှာဝင်းဌာနအသီးသီးလုံဝန်းဌာနအသီးသီးမှာခုနရက်တရာလုံဝန်းစီမံကြီးရဲ့ဆိုတာလေခေစားနေပါတယ်ခေစားတဲ့ခါကျတော့ရက်တရာလုံဝန်းစီမံကြီးကိုကတိစတော်လေကူအကြံမြင်လေးရေးထားပါတယ်ရေးထားတဲ့ခါကျတော့တာသာရေးဝင်းဌာနအနေနဲ့ဆိုလို့ရှိရင်နံပါတ်1ပေါ့နိုင်ငံတော်ရဲ့အမြင်ကုန်ဖြစ်တဲ့နိုင်ငံတော်တန်ခါမာနာကအဖွဲ့ဝင်ဆရာတော်ကြီးများကိုတွားရောက်ကတော့ပါမယ်ဆရာတော်ကြီးများရဲ့ဩဝါဒကိုခံယူပါမယ်နောက်ပြီးတော့လည်းနောက်ပိုင်းအချိန်ရသည်နဲ့မြနောက်တိုင်းဒေသကြီးပြည်နယ်တန်ခါနိုင်ငံအဖွဲ့တွေကိုလည်းပြန်တွဲတွားပြီးမှဟောလာကျွန်တော်ကတော့ပြီးတော့လို့တဲ့ဩဝါဒခံယူပါမယ်ဘာသာကြီးလေးရဲ့အကြမ်းမှာအမုန်းစကားဖြန့်ဝေမှုတွေကိုသတိပညာဉာဏ်နဲ့ထိမ့်သိမ်းကာကွယ်မှုတန်ခါဖွဲ့စည်းစင်စင်ကနေပြီးမှဒါလေးဟုတ်ပေါ့လေနော်ဟုတ်လားထင်းချောင်းပေးနိုင်မှုမြန်မာလူမှုဖွဲ့စည်းအတွက်မှာချစ်ချင်းမေတ္တာတရားတွေငြိမ်းချမ်းခြင်းဟုတ်လားနော်ဟုတ်လားတရားမျှတခြင်း ခွင့်တူညီများရင်ဆိုင်တဲ့လောကဗလာတရားထွန်းကားမှုအတွက်ကိုတန်ခါအဖွဲ့စည်းစည်းအစဉ်စဉ်ကနေပြီးမှဥဆောင်ပြီးတော့မှပေါ်ဆောင်ပေးဖို့တကူလျှောက်ထားမှဖြစ်ပါတယ
်ဘီအိုရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကသာသနာရေးဝန်ကြီးသူရဦးအောင်ကိုတီးတန့်တွေ့ဆုံမေးမြန်းခန့်ရဲ့ကောက်နှုတ်ချက်ကိုနားဆင်ရတာပါအခုနိုင်ငံတကာသတင်းလွှာတဖွဲ့ကိုအလှည့်ပေးပါမယ်ရှင်ဥရောပသမ္မဂနဲ့တူရကီတို့ရဲ့သဘောတူညီချက်အရဒုက္ခသည်တွေနဲ့ပြောင်းရွှေ့ဝင်ရောက်လာသူတွေကိုဂရိနိုင်ငံကနေတူရကီကိုပြန်မပို့ခင်သူတို့အတွက်အကာအကွယ်တွေအရင်ဆုံးစီစဉ်ဖို့ကုလသမ္မဂဒုက္ခသည်များဆိုင်ရာအေဂျင်စီကတောင်းဆိုလိုက်ပါတယ်ပြန်ပို့ခံရသူတွေအလုံးရဲ့လူအခွင့်အရေးတွေကိုအကာအကွယ်ပေးနိုင်ဖို့အာမခံချက်ရအောင်လုပ်တင်တဲ့အကြောင်း UNHCR ကဆိုတာပါ VOA သတင်းတော့ Research Line Geneva ကနေပေးပို့ထားတဲ့သတင်းလွှာကိုဥကျော်စံသားကပြောပြပါမယ်ရှင်
ဒုက္ခသည်တွေပြောင်းရွှေ့ဝင်ရောက်လာသူတွေအတွက်လူညွန့်ရေးလိုအပ်ချက်တွေဟာအများကြီးရှိနေသေးတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကဆိုပါတယ်ဒီစိုးရင်ပေါ်ရာအချက်တွေကို Amnesty International လို့ခေါ်တဲ့နိုင်ငံတကာလူညွန့်ချက်သာခွင့်အဖွဲ့ရဲ့မကြာသေးခင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကလည်းထောက်ခံနေပါတယ်တူရကီအစိုးရဟာထောင်နှင်းချီရဲ့ဒီလူတွေကိုစီးရီးယားနိုင်ငံစီအတင်းအဓမ္မပြန်ပို့နေတယ်လို့အဲ့ဒီအစီရင်ခံစာထဲမှာစွပ်စွဲဖော်ပြထားတာပါခလုံခွင့်လျှောက်ထားသူမဟုတ်ရင်နိုင်ငံတကာရဲ့အကာအကွယ်လိုအပ်နေသူတွေမဟုတ်ရင်သူတို့ကိုပြန်ပို့မဲ့ကိစ္စတွေကိုတော့ UNHCR ကမကန့်ကွက်ပါဘူးတဲ့ဒါပေမဲ့လည်းဒီလူတွေရဲ့လူအခွင့်အရေးကိုတော့လေးစားရလိုက်မယ်လို့ဆိုပါတယ် UNHCR ရဲ့အစီရင်ခံစာတွေအရဂရိနိုင်ငံမှာဒုက္ခသည်9000တထောင်လောက်ရှိနေပြီး9000ကျော်လောက်ကကျွန်းတွေပေါ်မှာကျန်လူတွေကပင်မကျွန်းဆွယ်ပေါ်မှာရှိတယ်လို့ဆိုပါတယ်ထိမ့်သိမ်းထားတဲ့စခန်းတွေမှာလူတွေပြုတ်သိမ့်နေပြီးရင်းနဲ့မိလာသန့်ရှင်းမှုမရှိတဲ့အတွက်အစောတလင်းပြုပြင်ဖို့လိုအပ်တယ်လို့ထောက်ပြထားပါတယ်ဥပမာအဖြစ်လေးစ်ဘော့စ်ကျွန်းမှာဆိုရင်ဒုက္ခသည်နဲ့ပြောင်းရွှေ့ဝင်ရောက်သူ2300လောက်တို့ဟာလူ2000လောက်သာဆန်းတဲ့စခန်းမှာပျော်စိတ်ကြက်တဲစွာနေထိုင်ကြရတယ်လို့ UNHCR ပြောခွင့်ရမယ်လီဆာဖလမင်ကဆိုပါတယ
် People are sleeping in the open and food supply is insufficient and anxiety and frustration
လူတွေဟာအမိုးကမရှိဘဲနဲ့အိတ်ကြရတယ်အစားအစာကမလုံလောက်စိုးရင်စရာခံပြင်းဒေါသဖြစ်စရာတွေကလည်းအပြည့်ပဲပိုးပြီးဆိုးတာကတချို့ဆိုမိသားစုတွေအကွက်ကွက်အပြည့်ပြည့်နဲ့ဂရိဘက်ကိုရောက်နေတဲ့မိသားစုတချို့ဆိုဂရိတနန်တလျာဟိုတယောက်ဒီတယောက်ပြန်ပြီးအပို့ခံရမယ်ဆိုရင်စိုးရင်စရာတွေရှိနေပါသေးတယ
်။တခြားကျွန်းတွေပေါ်မှာလည်းလူတွေထောင်ထဲရှိပြီးရှိနေသေးတဲ့အပြင်ပင်မကျွန်းဆွယ်ပေါ်ကလူတွေဟာလည်းဆိုးရွားတဲ့အခြေအနေအောက်မှာနေနေကြရတယ်လို့ဖလမင်ကဆိုပါတယ်။မေးရမသိကြတာသတင်းအချက်လိုက်တွေဘာမှမသိရတာခလုံခွင့်လျှောက်ထားတဲ့စီးရင်ကိုဂရိကအနာပိုင်တွေကထိထိရောက်ရောက်မှတ်ပုံမတင်နိုင်တာတွေကြောင့်တနင်္ဂနွေဝယုံသွန်ကဖြစ်ချင်တိုင်းဖြစ်နေပြီးအကြမ်းဖက်မှုတွေပုံမူကြီးထွက်လာနေတယ်လို့ပြောပါတယ
် He's very worried about the situation that's on Chios and you may have seen news reports that there were riots there
ညီမသက်ဖြစ်နေသေးတဲ့အတွက်လည်းကျမတို့တိတ်ကိုစိုးရင်ပါတယ်ဟိုတညကပဲရုံရင်းဆန်ကပ်ဖြစ်တဲ့သတင်းတွေထွက်လာပါတယ်တချို့ဆိုဓာတ်ထိုးခံရလို့ဒဏ်ရာတွေရတယ်အခုလက်ရှိအချိန်နေဒီစခန်းတွေမှာစိုးရင်စိတ်တွေထိခိုက်ဒဏ်ရာရကြတာတွေဖြစ်လာနိုင်တဲ့အန္တရာယ်ရှိနေပါတယ်
UNHCR ကိုဂရိနိုင်ငံကပြန်ပို့ခံရတဲ့လူတွေနဲ့တွေ့ခွင့်ပေးဖို့တူရကီအာဏာပိုင်တွေစီမှာတောင်းခံထားပါတယ်။ဒါမှသာသူတို့အတွက်အန္တရာယ်ရှိနေတဲ့မူရင်းနိုင်ငံတွေစီအတင်းအကျပ်ပြန်ပို့တာတွေရှိခဲ့ရင်ဟန်တားနိုင်မယ်ဖြစ်တယ်လို့ဆိုနေကြပါခင်ဗျာ
။ဥကြဆန္ဒပြောပြသွားတာပါရှင်။အခုဆက်ပြီးမြမရေးတုံသက်ချက်ကိုနားဆင်ရပါမယ်။ပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုံးနဲ့ရွေးကောက်ပွဲမှာပြတ်သက်နိုင်ခဲ့တဲ့ NLD ပါတီအစိုးရဖွဲ့လိုက်ပြီးဖြစ်လို့ပြောင်းလဲနိုင်မယ့်အလားအလာတွေကိုဥအောင်ခင်ကရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ပေးထားပါရစေ
။ဒီအနာရှင်အမိန့်နဲ့ဖွဲ့စည်းတဲ့ကျန့်ဖို့အစိုးရအဖွဲ့တက်တန်းကုံဆုံးပြီးပြည်သူပါတီ NLD အစိုးရတက်လာတဲ့အတွက်ပြောင်းလဲချိန်တန်ပြီးဆိုတဲ့ရွေးကောက်ပွဲကြိုးကြတာအတိုင်းပြည်သူအတွက်စနေဟောင်းကိုပြောင်းလဲနိုင်လိမ့်မယ်လို့အကြီးအကျယ်မျှော်လင့်နေကြပါတယ်။ဦးသိန်းစိန်အစိုးရအမွေပေးခဲ့တဲ့ပြဿနာတွေကအများကြီးရှိပါလေ။ဒီအထဲမှာအစိုးရဟောင်းနဲ့အစိုးရတဲ့အခြေခံသဘာဝမတူတာလည်းပါဝင်ပါတယ်။အစိုးရဟောင်းကိုအခွင့်အရေးကစစ်ဘုလူသားစားကဖွဲ့စည်းတာဖြစ်ပြီးအစိုးရတဲ့ကိုအနစ်နာခံခဲ့တဲ့ပြည်သူကိုယ်စားလှယ်ကဖွဲ့စည်းတာမှုရွေးချက်ချင်းကွဲပြားပါတယ်။ဦးသိန်းစိန်လက်ထက်ကဝန်ကြီးဌာနတွေဖောင်းကျွလို့ဈေးအကုန်အကျများတာကိုလျော့ချပြီးစစ်လက်တဲ့အစိုးရဖွဲ့စည်းတာဟာအခွင့်အရေးစစ်ဘုဟောင်းကိုမြောက်စားတဲ့ဓလိကုံဆုံးပြီလို့ယူဆရပါလိမ့်မယ်။အငိမ့်စားစစ်ဘုကြီးတွေယာတို့ကြီးကြီးနဲ့အဆောင်အယောင်တွေကိုရယူပြီးအောက်လက်ငယ်သားကိုပြိခိုင်းတဲ့ဓလိဟာဦးသိန်းစိန်လက်ထက်မှာဆက်လက်ရှင်သန်းနေပါသေး။ဒါကြောင့်မို့အခွင့်အရေးဆုံးရှုံးသွားတဲ့စစ်ဘုဟောင်းတွေကမကြေမနက်ဖြစ်နိုင်ပါသေး။ ပြည်သူအကျိုးစီးပွားမြင့်တင်ရေးဟာအခွင့်အရေးခံစားတဲ့စစ်ဘူတလေးရဲ့စံညပေးဖြစ်ပါတယ်
တိုင်းသူပြည်သားရဲ့နေစဉ်ဘဝနဲ့အမြဲတမ်းထိတွေ့နေတာပြည်ရေးဌာနဖြစ်ပါတယ်အစိုးရဖိနှိပ်ရေးရန်တရားအဖြစ်အသုံးပြုတဲ့ရဲတပ်ဖွဲ့အထူးစုံစမ်းရေးအဖွဲ့နဲ့အကျဉ်းဌာနဟာပြည်ရေးဝန်ကြီးဌာနလက်အောက်ခံဖြစ်ပါတယ်တိုင်းရင်းသားဒေသမှာစစ်ဆင်နေတဲ့အစိုးရတပ်ဟာကာကွယ်ရေးဝန်ကြီးဌာနလက်အောက်ခံဖြစ်တာမို့ဒီဌာနတွေနဲ့ပြည်သူလူထုအကြားဆက်ဆံရေးကောင်းမွန်လာမှသာပြောင်းလဲမှုကိုတိုင်းသူပြည်သားခံစားနိုင်ကြမှာဖြစ်ပါတယ်ဒေသဆိုင်ရာအုပ်ချုပ်ရေးကိုပြည်ရေးဝန်ကြီးလက်အောက်ကနေပြည်내နဲ့တိုင်းဒေသကြီးအုပ်ချုပ်ရေးကိုလွှဲပြောင်းပေးရင်ပြည်သူကိုယ်စားလှယ်တွေပါဝင်လာမှာမို့ပြည်သူအကျိုးပြုလုပ်ငန်းတွေအကောင်အထည်ဖော်နိုင်မှုကိုဆွေးနွေးနေကြပြီဖြစ်ပါတယ်အနှစ်သာရပြောင်းလဲမှသာပြည်သူလူထုအကျိုးခံစားရပါလိမ့
်မယ်မြန်မာပြည်ဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့မလအစီရင်ခံစာမှာဖော်ပြတဲ့လူ့အခွင့်အရေးချိုးဖျက်မှုအလုံးဟာပြည်ထရေးနဲ့ကာကွယ်ရေးဌာနရဲ့လက်အောက်ခံအဖွဲ့အစည်းတွေကကျူးလွန်တာဖြစ်ပါတယ်ရင်းချစွာကန့်ကွက်ဆန္ဒပြတဲ့ဒီမိုကရေစီအခွင့်အရေးကျင့်သုံးလို့မရအောင်ပြည်ထရေးဌာနကအဖမ်းအစည်းလုပ်ပြီးအယက်သားကိုဖိနှိပ်တာမျိုးမဖြစ်အောင် NLD အစိုးရကဆောင်ရွက်ရပါလိမ့်မယ်လို့ဆိုပါတယ်နိုင်ငံရေးအကျဉ်းသားဟောင်းတရားကျော်ပါဝင်တဲ့လွှတ်တော်ကကမ္ဘာစံနှုန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပြန်လည်စီစစ်ပြဖြစ်ဖြစ်ဖို့လေကုလသမဂ္ဂအစိုးရခန်းစာမှာအကြံပေးထားပါတယ် NLD အစိုးရဖွဲ့စည်းပြီးရပောင်းတရားအတွင်းမှာရင်ကျစွာဆန္ဒပြလို့အပန်းခံရသူတွေကိုလွတ်ပြေးပြီးဒီမိုကရေစီပြည်ပြင်းရေးဆက်လုပ်ဖို့ပန်းချထားပါတယ
်စစ်ဘုဟောင်းတွေကိုလက်ထောက်ညွှန်ကြားရေးမှုအဆင့်လောက်ကစပြီးဝန်ကြီးဌာနတွေမှာခန့်တဲ့အတွက်အစိုးရအကြီးအသေးညှန့်ဖျင်းရတဲ့အဆင့်အလာကို NLD အစိုးရကရပ်ဆိုင်းပြရမှာဖြစ်ပါတယ်ဦးသိန်းစိန်အစိုးရဟာပြည်ပြင်းရေးကိုစလုပ်ပေမဲ့စစ်ဘုကိုအလုပ်ကျွေးပြုရတဲ့ delay ကိုမပယ်ဖျက်နိုင်မှာဖြစ်ပါတယ်အမိတ်နာခံတဲ့စစ်ဘူနဲ့စစ်ဘူဟောင်းတွေအခွင့်ထူးခံနိုင်အောင်ဖန်တီးထားတဲ့အုပ်ချုပ်ရေးရန်တရားကိုပြည်သူရေးရာဝန်ဆောင်မှုဌာနအဖြစ်အသွင်ပြောင်းရေးဟာ NLD အစိုးရရင်ဆိုင်ရမယ့်ပြဿနာကြီးတစ်ခုဖြစ်တယ်လို့သုံးသပ်ကြပါတယ်။စစ်ဘူဥယျာဉ်ရော့သွားတဲ့ဝန်ကြီးဌာနမှာလုံရီကန်ရီတိတိတတ်တာတိုးတက်လာတာတွေ့ရတယ်လို့မနစ်ကထုတ်ဝေတဲ့ Asian Journal of Public Affairs မှာသုတေသီ Patrick Strafford ကသုံးသပ်ထားပါတယ်။
NLD အစိုးရဟာအရေးအချင်းဦးစားပေးတဲ့အဂရိကင်းစင်တဲ့အမျိုးသားအကျိုးစီးပွားရှေ့ရှုတဲ့ပြည်သူဗန္ဒာချွေတာတဲ့ကျစ်လက်ခိုင်မာတဲ့အစိုးရဖြစ်ရမယ်လို့သမရဦးတင်းကျော်မတ်လ27ရက်နေ့ကပြောသွားပါတယ်။တရားစတာထုတ်ယူရောင်းချတဲ့လုပ်ငန်းတွေမှာကိုကျိုးစီးပွားကူတာဦးတည်တဲ့စစ်တပ်ပိုင်မြမစီးပွားရေးကော်ပိုရေးရှင်းနဲ့မြမစီးပွားရေးဦးပိုင် Limited ဟာအယက်သားအစိုးရလက်လန်းမမီတဲ့အဖွဲ့အစည်းတွေဖြစ်နေပါလေ။စစ်ဘုလူဒန်းစားနဲ့ရောထွေးရှက်တင်ဖြစ်နေတဲ့နိုင်ငံပိုင်လုပ်ငန်းတွေကိုပြုပြင်ပြီးတည်သာမြင်သာအောင်လုပ်ဖို့လိုအပ်ပါတယ်။ပြောင်းလဲရမှာတွေကတော့အများကြီးပါ။စည်ရဲမှုကျော်နေရေးပညာရေးလွတ်လပ်မှုရှိရေးစီးပွားရေးကျန်းမာရေးတိုင်းရင်းသားအရေးပြည်နယ်အုပ်ချုပ်ရေးအခြေခံဥပဒေပြုပြင်ရေးစတာတွေကိုငါးနှစ်အတွင်းပိုပိုကောင်းမွန်လာအောင် NLD အစိုးရကြိုးပမ်းရပါလိမ့်မယ်။ဘာသာရေးအထီးကရုံးပြန်မဖြစ်အောင်လည်းထိန်းသိမ်းဖို့လိုပါတယ်။ဒါပေမဲ့ရွေးကောက်တင်မြောက်တဲ့အစိုးရကိုစိတ်သွားတိုင်းကိုမပါနိုင်အောင်လှုပ်ထားတဲ့အခြေခံဥပဒေကြောင့် NLD အယက်သားအစိုးရအနေနဲ့ဘယ်လောက်အထိအပြောင်းလဲလုပ်နိုင်တယ်ဆိုတာကိုစောင့်ကြည့်ဖို့သာရှိပါတော့တယ်ခင်ဗျာ
။ဦးအောင်ခေရမြန်မာရေးတုံသက်ချက်ကိုနားဆင်ခဲ့ကြရပြီးတဲ့နောက်အခုဒေါ်လာလတ်တန်းစီစဉ်ပို့ချပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်။
ဒီတွင်ပါ English American Set Ganda မှာပခုံးတို့ဒေဝင်ရတဲ့ shoulder ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း give the cold shoulder
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက give give ကပေးတာ th the cold cold ကအေးဆက်တာ shoulder shoulder ကပခုံးဆိုတော့စကူထုံးရဲ့လုံောက်ဒီပဲကတော့အေးစက်တဲ့ပခုံးကိုပေးတာဖြစ်ပါတယ်။ဒီအသုံးဆင့်သက်လာတာကတော့ရှေးတုန်းကတမန်အဖင်လူတွေနေနဲ့ကိုယ့်အိမ်ကိုလာတဲ့ဧည့်သည်ကိုကြွေးမွေးမယ်ဆိုရင်ချက်ပြီးသားစိတ်သားရဲ့ပခုံးသားကိုပူပူနွေးနွေးကြွေးတတ်ကြပြီးမြဲမကြိုက်တဲ့ဧည့်သည်ကိုဧည့်ခံရင်တော့ချက်ပြီးသားစိတ်သားရဲ့ပခုံးသားကို ပြန်မနှွေးပဲအအေးတိုင်းကျွေးတဲ့ဓလေ့ကနေဒီအသုံးဆင်းသစ်လာတယ်လို့ဆိုပါတယ်။ idiom ဆိုတဲ့သဘိုက်ဓေဘေကတော့လူတူအုပ်ကိုဖော်ဖော်ရွေးရွေးမဆက်ဆန်းတာ၊လှိုက်လိုက်လေလေမဆက်ဆန်းတာ၊နှုတ်မဆက်တာ၊မသိကြအောင်ဆောင်းတာ၊အဖက်မလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်တဲ့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
Mary gave John the cold shoulder at last night's party. She must be angry with him.
Mary ha nya ga party ma John go a phet lo saka ma pyo ke bu. Tu sait so ni bon ya de lo ti be ya ba de. Uma go naw ta khaw le la chi ja ya aw ba.
Mary gave John the cold shoulder at last night's party. She must be angry with him.
Ku se le tin pya pi ma ga ro.
Rub shoulders with.
ဖြစ်ပါတယ်။စာလုံးပေါင်းက RUB rub ကပုတ်တိုက်တာ SHOULDERS shoulders ကပခုံး WITH with ကနှစ်ဆိုတော့စကူခုံရဲ့လုံးကောက်ဒေဘေကတော့ပခုံးချင်းတိုက်တာပေါ့။ဒီအစုံရဲ့ idiom ဆိုတဲ့သဘိုက်ဒေဘေကနာမည်ကြီးတဲ့ချမ်းသာတဲ့လူတွေနဲ့အပေါင်းအသင်းလုပ်တာတွေ့ဆုံခွင့်ရတာကိုဆိုလိုပါတယ်။အထူးသဖြင့်အတိုင်းဝိုင်းတစ်ခုမှာဝင်ဆန့်ပြီးလူတွေနဲ့တီကျွမ်းခွင့်ရတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်တဲ့ George Ruby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John enjoys his work as he gets to rub shoulders with well-known politicians.
John ကသူ့လုံမှာတိတ်ပြီးတော့ပျော်တယ်လေ။နာမည်ကြီးနိုင်ငံရေးသမားတွေနဲ့သူအပေါင်းအသင်းဖြစ်ခွင့်ရလို့ဖြစ်တယ်လို့ဒီပေရပါတယ်။George Ruby ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John enjoys his work as he gets to rub shoulders with well-known politicians.
ဒီနေရာမှာဘဟုသုတအဖြစ် rub shoulders ဆိုတဲ့အသုံးမှာပခုံးလို့အဓိပ္ပာယ်ရတဲ့ shoulders စကလုံးစာရောင်စည်းလို့အဓိပ္ပာယ်ရတဲ့ elbows elbows နဲ့လည်းအစားထိုးပြီးတော့ rub elbows with လို့လည်းသုံးလို့ရပါတယ်။တနည်းအားဖြင့်တော့တဒောင်ချင်းပုတ်တိုက်တာပေါ့ရှင်။အဓိပ္ပာယ်ကတော့အထူးတူပါပဲခုနောက်ဆုံးတင်ပြပေးမှာကတော့
a chip on the shoulder
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု chip chip ကဒီနေရာမှာတစ်သားစာ on on ကအပေါ်မှာ th the shoulder shoulder ကပခုံးဆိုတော့စကူခုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ပခုံးပေါ်မှာတစ္ဆာတစ္ဆာတင်ထားတာပေါ့ဒီအသုံးက19ရာစုအမေရိကန်ပြည်ထောင်စုမှာတစ်ခုသမားတွေဟာတစ်ခုပ်ပြီးတချို့အပိုင်းစာတွေကိုပခုံးပေါ်မှာတဲလေးရှိရမှာရန်ဆလို့ရင်သူ့ပခုံးပေါ်ကတစ်သားစာကိုပုတ်ချရဲတဲ့လူပုတ်ချဆိုပြီးတော့ရန်ဆတဲ့ဓလေ့ကနေဆင်းသက်လာတယ်လို့ဆိုပါတယ်။ idiom ဆိုတဲ့တော့ white ဒီဘက်ကတော့လူတူအနေနဲ့သူ့ဖာသာသူမချေမနှဖြစ်နေတာထစ်ကနေဆိုပြန်ချဖို့ရန်ဖြစ်ဖို့ကြည်နေတဲ့လူမျိုးကိုဒီ idiom နဲ့တင်စားပြောတာဖြစ်ပါတယ်။ကျမတို့မြန်မာအသုံးမှာတော့ဘဝကိုမချေမနှဖြစ်နေတာတခုခုကိုအခဲမကြီးဖြစ်တာစိတ်လက်တစ်ဆက်လောက်ပဲရှိတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်တဲ့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mike gets angry very easily. He seems to have a chip on his shoulder.
Mike ကသိစိတ်ဆိုးလွေတာသူ့ကြည့်ရတာတခုခုကိုအခဲမကြီးဖြစ်ပုံရတယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Mike gets angry very easily. He seems to have a chip on the shoulder.
ဒီတင်ပါ shoulder ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
give the cold shoulder, rub shoulders with, a chip on the shoulder.
တို့ဖြစ်ကြပါလေ။နောက်တင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ထလလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Mannequin အင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါ။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့တိုက်ရိုက်လေးလိုင်းပြန်လည်ဆွေးနွေးကံပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရဖို့ရှိပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေ2016ခုနှစ်ဧပြီလ3ရက်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 30နဲ့40တို့ကနေဓာတ်ရိုက်ဖမ်းယူနိုင်တယ်လို့ internet ဆက်မျက်နှာ burmese.voanews.com ကဖြစ်စေလက်ကင် mobile phone တွေကနေဖြစ်စေဓာတ်ရိုက်ဖမ်းယူနိုင်ကြပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်အတွင်းဓာတ်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်မှာတော့
သူအနေနဲ့ဒီအစိုးရစနစ်ပြည်ပြောင်းရေးနဲ့ချိုးပါမှာလဲပြည့်ပြည့်ဆက်ဆံမှုတက်ခဲရေးချိုးပါမှာလဲဆိုတော့ဒါမှမဟုတ်ဒါတွေကတော့
အစိုးရအဟောင်းနဲ့အစ်စ်အကူပြောင်းပြင်းပြမှုတွေနဲ့လိုအပ်ချက်တွေကြောင့်စနေနေ့ညတိုက်ရိုက်လေလိုက်မှာဆွေးနွေးသွားကြတာတွေကိုပြန်လည်နှာစင်ကြရမှာပါအခုရင်ဆုံးကတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြသွားပါဦးမယ်ရှင်စီးရီးယားတပ်ဖွဲ့တွေဟာသမ္မတဘရှာအယ်အာဆတ်အတွက်တကယ့်အောင်ပွဲလို့ခေါ်ဆိုနိုင်တဲ့ပယ်မာရာမြို့ကို IS စစ်သွေးကြွတွေရဲ့လက်ထဲကပြန်ပြီးတင်ယူနိုင်ခဲ့ပါပြီတစ်ချိန်တည်းမှာပဲပြည်တွင်းစစ်ရက်စဲရေးအတိုက်ခံတွေပါဝင်တဲ့စီးရီးယားအစိုးရတည်တရထူထောင်မှုကိစ္စကိုသဘောတူလက်ခံခဲ့တဲ့အကြောင်းရုရှားသတင်းဌာနတစ်ခုကိုပြောကြားခဲ့တယ်လို့ရိုက်တာသတင်းဆောင်ပါကိုအခြေခံပြီးတော့မနန္ဒချန်းကပြောပြပေးပါမယ်ရှင်
။ရုရှားရဲ့မြေပြင်နဲ့ဝင်ဟင်တပ်ဖွဲ့တွေကူညီနဲ့စီးရီးယားတပ်ဖွဲ့တွေပါမိုင်းရာမြို့ကိုတနင်္ဂနွေနေ့ကသိမ်းပိုက်နိုင်ခဲ့တာဟာပြီးခဲ့တဲ့နှစ်ကလေးကမြို့ကိုသိမ်းထားတဲ့ IS စစ်သွေးကြွတွေအတွက်ကြီးမားတဲ့ထိုးနှက်ချက်ဖြစ်နေစီးရီးယားစစ်တပ်ကပြောဆိုနေတာပါ။ကနရယသူတို့သမီးဖြစ်တင်စားခေါ်ဝေါ်ကြတဲ့ပမိုင်းရာမြို့ဟာနှစ်စဉ်ကဘာလက်ခီးသွားထောင်ပေါင်းများစွာလာရောက်လဲပတ်လိရှိတဲ့နေရာဖြစ်ပါတယ်။အဲဒီစစ်သွေးကြွတွေက2015ခုနှစ်မေလမှာပဲစီးရီးယားတပ်ဖွဲ့တွေရဲ့လက်ထဲကနေဒီမြို့ကိုရပ်ပိုင်းတွင်တည်ယူခဲ့တာဖြစ်ပြီးတော့နောက်ပိုင်းမှာလဲ UNESCO အဖွဲ့ကြီးကကဘာရှေဟောင်းအမွေအနှစ်နေရာတစ်ခုဖြစ်သတ်မှတ်ခဲ့တဲ့မြို့မှာရှိတဲ့ရောမခစ်ကနာမည်ကျော်အထိမ်းအမဲ့ရုပ်ထုတွေတော်တော်များများကိုလဲ IS အဖွဲ့ကဖျက်ဆီးပစ်ခဲ့တာဖြစ်ပါတယ်။စစ်သွေးကြွတွေကိုအခုနောက်ဆုံးအောင်မြင်မှုရခဲ့တဲ့အပေါ်မှာတော့ချီကျူးစကားပြောဆိုသံတွေကိုစောင့်ဆိုင်နေတဲ့အကြောင်းစီးရီးယားသမ္မတဘာရှာအယ်အာဆတ်ကအာရဗ်ဘာသာနဲ့ရုရှားရုံးမြင့်တန်ကြားကိုပြောဆိုခဲ့ပါတယ
်။ لم يتم استيعاب هذا الخبر صحيح
ဒီသတင်းကိုကောင်းကောင်းနားမလည်ကြဘူး။တချို့ကနားလည်ပေမဲ့မယုံကြပါဘူး။အခုဆိုရင်ပါမိုင်းရာမြို့လွတ်မြောက်လာတာရဲအနှဲငယ်ရှိလာတဲ့အထီတောင်အကြမ်းဖက်ဝါဒတိုက်ဖျက်ရေးအားပေးနေတဲ့နိုင်ငံတွေအထူးသဖြင့်ပြင်းထန်တဲ့ပြည်တိုင်းတို့စီကနေပမိုင်းရာမြို့လွတ်မြောက်ခဲ့တဲ့အခြေအနေကိုမကြေညာပါဘူး။သူတို့စီကဘာမှချဲမှကျွန်တော်တို့မကြားရဘူးလို့သူကပြောခဲ့တာဖြစ်ပါတယ်။တချိန်တည်းမှာပဲတိုက်ခတ်နေပါဝင်တဲ့ Syria အစိုးရတတိယကိုလက်ခံဖို့သူ့အတွက်အခက်အခဲမရှိပါဘူးလို့လည်းသမ္မတအာဆတ်ကရုရှားနိုင်ငံပိုင် RIA သတင်းဌာနကိုပြောကြားခဲ့ပါတယ်။သမ္မတအာဆတ်ရဲ့ပြောကြားချက်ကို Syria အတိုက်ခံတွေဘက်ကချက်ချင်းဆိုသလိုပဲပယ်ချခဲ့ပြီးAmerican သမ္မတအင်ဗျူရောပြောခွင့်ရပုဂ္ဂိုလ် Jose Annes ကလည်းလက်မခံခဲ့ပါဘူး
။ And I don't know whether he envisioned himself being a part of that national unity government. Obviously that would be a non-starter for us. And again,
မြို့သားညီညွတ်ရေးအစိုးရထဲမှာအစိပ်ပိုင်းတစ်ခုဖြစ်သူ့ကိုယ်သူစိတ်ကူးကြည့်လေသလားတော့ကျွန်တော်မသိဘူး။ဒါပေမဲ့ဒီကိစ္စကကျွန်တော်တို့တည်းမဖြစ်နိုင်တဲ့ကိစ္စတခုဆိုတာရှင်းနေပါတယ်
။သမ္မတအာဆတ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအင်အားသုံးဖြိုခွင်းခံခဲ့ရမှုနဲ့အတူလွန်ခဲ့တဲ့5နှစ်လောက်ကစီးရီးယားပဋိပက္ခကြီးစတင်ပေါ်ပေါက်ခဲ့တာပါပြည်တွင်းစစ်အတွင်းပြောင်းလဲသွားခဲ့တဲ့ဒီပဋိပက္ခတွေအတွင်းလူပေါင်း2,000,000ကျော်တိတ်ဆုံးခဲ့ရတယ်လို့စစ်ပြေးဒုက္ခသည်တွေဖြစ်ဥရောပကိုထွက်ပြေးကြသူတွေလည်းတန်ပေါင်းများစွာရှိခဲ့ပါတယ်ရှင
်စီးရီးယားပြည်တွင်းရေးပဋိပက္ခတွေအကြောင်းမှန်နန္ဒချန်ပြောပြသွားတာပါအခုဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းပြန်လဲထုတ်လွှင့်ချက်ကိုနားဆင်ကြရပါတော့မရှင်ကိုကျော်ကျော်သိန်းကစီစဉ်တင်ဆက်ပြီးမတ်စုမုံကထုတ်လုပ်သူဖြစ်ဆောင်ရွက်ထားပါတယ်ရှင်
မင်္ဂလာပါခင်ဗျာစနေနေ့ညတရက်လီလန်းအစီအစဉ်ကနေကြိုးဆိုပါရစေဒီကနေ့ဆိုရင်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းအရက်သားဆစ်ဆစ်တူဦးဆောင်တဲ့အစိုးရအဖွဲ့စပြီးတော့လုပ်ငန်းတော်ဝန်တွေထမ်းဆောင်ထမ်းဆောင်နေပါပြီဆိုတော့ဒီကနေ့ဒီအချိန်မှာရင်သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကဘာတွေလုပ်ခဲ့တယ်လဲကောင်းတာတွေဘာတွေရှိခဲ့တယ်လဲဆိုးတာတွေဘာတွေရှိခဲ့တယ်လဲဒါတွေကိုကျွန်တော်တို့အကုန်လုံးတော့လည်းပြောနိုင်မှာမဟုတ်ပါဘူးရတဲ့အချိန်အတွင်းမှာအတန်းနိုင်ဆုံးအရေးအကြီးဆုံးလို့ကျွန်တော်တို့နားလည်တဲ့အကောင်းဆုံးလုပ်ရက်တွေလုပ်ဖို့တင့်ပါရဲ့သားနဲ့လုံမဖြစ်သွားတဲ့လုပ်ရက်တွေဒါမှမဟုတ်လုတာတွေတဲကမှအလုံမဖြစ်တဲ့စိုးတယ်ဆိုတဲ့ကိစ္စတွေအဲ့ဒါတွေကိုကျွန်တော်တို့ပင်နယ်ဆွေးနွေးသူတွေပါဝင်ဆွေးနွေးသူတွေအမြင်သဘောထားဆွေးနွေးသွားကြဖို့နောက် ကျွန်တော်တို့စီကိုမှတ်ချက်ပေးပြီးဆွေးနွေးထားတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုလည်းတတ်နိုင်သလောက်ဖတ်သွားဖို့ဆိုတော့အဲ့ဒီအရင်အစိုးရလက်ထက်ကလှုပ်သွားခဲ့တာတွေမလှုပ်သွားခဲ့တာတွေကိုကြည့်ပြီးတော့နောက်အစိုးရအနေနဲ့လည်းကျွန်တော်တို့ညီကုန်းချုပ်လေးမှာနောက်အစိုးရအနေနဲ့လည်းပဲအဲ့ဒီကနေဘာတွေသင်ခန်းစာယူနိုင်မလဲဒါလေးပဲကျွန်တော်တို့တတ်နိုင်ဆုံးဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပြန်နိုင်ဆွေးနွေးပေးဖို့အတွက်မြန်မာရေးလေးလာသူတူတေသူတူဖြစ်တဲ့ဥအောင်သူငိမ့်နောက်တစ်ခါကျွန်တော်တို့မြန်မာစာနယ်ဇင်းသမဂ္ဂဦးဆောင်အဖွဲ့ဝင်စာနယ်ဇင်းသမားဦးစောတက်ထွေးတို့ကိုဖိတ်ခေါ်ထားပါတယ်အရင်ဆုံးဦးအောင်သူငိမ့်အရင်အစိုးရလက်ထက်မှာအကောင်းဆုံးလုပ်သွားတဲ့ကိစ္စနှစ်ခုသို့မဟုတ်သုံးခုပေါ့လေတခါဦးအောင်သူငိမ့်ကလှုပ်စေခြင်းရဲ့နဲ့မလှုပ်သွားတာတော့မဟုတ်လှုပ်တဲ့ထဲကမှအလုပ်မဖြစ်တဲ့အလားကိစ္စမျိုးရှိတယ်ဆိုရင်လေအရင်ဆုံးပြောပြပါခင်ဗျာ
ဟုတ်ကဲ့ဟိုသမရဦးစိမ့်စိမ့်လက်ထက်ပေါ့နော်ကျွန်တော်ထင်တာကတော့သူ့ရဲ့ဟိုပြန်ခဲ့တဲ့သမိုင်းကြောင်းပြောရမယ်ဆိုရင်တော့ဒီအခုလက်ရှိပြည်ပင်ပြောင်းလဲရေးတွေကိုစပြီးတော့ဟိုတကားဖွင့်သွားတဲ့သမရအနေနဲ့ပြောလို့ရပါတယ်ကျွန်တော်သူတစ်ဖြင့်တော့ဘာလို့ကျွန်တော်တို့ပြီးပြီးသားသားကြံခဲ့လဲဆိုတော့သူတစ်ဖြင့်ကျွန်တော်တို့လွတ်လပ်ပွင့်လင်းမှုမှာအနေထားတော်တော်လေးများပါတယ်ကျွန်တော်အရင်ကကျွန်တော်နိုင်ငံမှာဆိုရင်ဟိုစစ်စီကြီးကြီးကနေရာပေါင်းစုံမှာရှိပါတယ်ကျွန်တော်အခုနောက်ပိုင်းမှာတော့ဒီကြီးကြီးကမရှိတော့တဲ့ဒီစာမယ်ဇင်းတွေကိစ္စမျိုးဆိုရင်လည်းတော်တော်လေးလွတ်လွတ်လပ်လပ်ရေးလို့ပြောလို့ရတဲ့အနေထားမျိုးဖြစ်သွားပါတယ်ဆိုတော့ဒါလေးကတော့အောင်မြင်မှုလို့ပြောလို့ရနိုင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်မြင်လာငင်းညာရေးကိစ္စမှာလည်းဒီအလုံးမဟုတ်ဤတိုင်အောင်ပေါ့နော်နေရာတော်တော်များများမှာသရက်ပန်တွေတိတ်ပြီးတော့ဟိုဒင်းညမ်းတဲ့အနေထားရောက်သွားပါလေ။ဆိုတော့ခုလာဒီနေရာတော်တော်များများပြီးတဲ့အခါမှာဒီဘမ်ဘာဆက်တွေရေးတဲ့အရင်းအချင်းတော့ဆက်တွေ့ဖြစ်တဲ့နေရာမှာတော့တော့ဟိုလမ်းတွေပေါက်ပြီးတော့ဘူရက်ပေါ်ကြီးခေါင်းတဲ့အနေထားတွေပြည်သူတွေအနေနဲ့လည်းပို့ပြီးတော့ဟိုအရင်ထက်ဆိုင်ပိုလွတ်လပ်လာတဲ့အနေထားတွေတွေ့ရပါလေ။ဆိုတော့ဒါကတော့သူ့ရဲ့လုံနိုင်ဂိုင်နိုင်ရတဲ့အနေထားကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့။
ဆိုတော့တခုကတော့ဒီနေ့ဒီအစိုးရစနစ်ပြည်ပြောင်းရေးနဲ့ကြိုးပမ်းပါတယ်ဒီအပြစ်ပြက်ခြားစားမှုတိုက်ခိုက်ရေးကြိုးပမ်းပါတယ်ဆိုတော့ဒါမှမဟုတ်ဒါတွေကတော့ဟိုအပြေအဝမလုံနိုင်ဘူးမအောင်မြင်ခဲ့ဘူးပေါ့နော်ဆိုတော့အဲ့လိုပြောလို့ရပါတယ
်ဟုတ်ကဲ့ဥစောတထွေးကရောဘယ်လိုမြင်သလဲ
ကျွန်တော်တို့ဒီနိုင်ငံတော်ဓမ္မဥသိန်းဆင်ရဒီအာဏာရှင်စနစ်ကနေပြီးဒီမိုကရေစီစနစ်ကိုချိန်တဲ့အခါမှာတချို့ဓာတ်တွေမှာစဉ်းစားပြီးလှုပ်ဆောင်ခဲ့ရတာတွေရှိတယ်ဆိုတော့ကျွန်တော်အသိမှတ်ပြပါတယ်ဒါပေမဲ့တချို့ဓာတ်တွေမှာတော့ဒီမိုကရေစီနိုင်ငံတစ်ခုကိုသူတော်နဲ့နေရာမှာတကယ်ပြည်ရောအခြေရာပြည်ပြည်ကြောင်းလုံးရတဲ့အရာတွေမျက်သွေပြုခဲ့တာအများကြီးရှိပါတယ်။ဥပမာအားဖြင့်ဆိုလို့ရှိရင်ကျွန်တော်တို့ဒီမိုကရေစီနိုင်ငံတစ်ခုရဲ့စံနှုန်းနဲ့မညီတဲ့ဆန္ဒပြမှုမှာပါဝင်တဲ့ညီစုစည်းဥပဒေမျိုးတွေကိုတော့မကျူးကျင်နိုင်တဲ့အခါမှာကိုချင်းချင်းဒီဟာပြဿနာတစ်ခုရန်ရဲခဲ့တာရှိပါတယ်။နောက်ပြီးတော့လက်ပိလက်ယူတိုက်ချက်ရေးကော်မရှင်တွေဖွဲ့ပြီးမှလည်းဖြည်းဖြည်းနဲ့မှရှိတဲ့လက်ပိလက်ယူနဲ့ကျွန်တော်တို့ဒီခြားစားမှုတွေကိုအပြည့်အစုံရှင်းလင်းနိုင်ရပါဘူး။အဲအစိုးရဟောင်းဟာဧပြီလ31ရက်မတ်လ31ရက်နေ့ကျွန်တော်တို့ဒီတင်နာတွေပါမစ်တရှိချက်တွေကိုခွင့်ပြုနေတာမျိုးတွေတွေ့မြင်ရပါတယ်။ဒီတိုင်းနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာလည်းကျွန်တော်တို့ဟိုနေကုန်းထုတ်ဆရာတွေအများကြီးရှိပါတယ်။တိုင်းသားပေါင်းစုံရှိနေတဲ့အခါမှာကျွန်တော်တို့ရှစ်ဖွဲ့လောက်နဲ့ညီညာရရှိအောင်မြင်မှုလို့ကျွန်တော်အနေနဲ့တော့ဒီလိုမမြင်နိုင်ပါဘူးဒီကရာသမားတယောက်နဲ့ဟုတ်ကဲ့
ဟုတ်ကဲ့နောက်တစ်ခုကကျွန်တော်အမြင်အဖြစ်ပေါ့လေမြန်မာနိုင်ငံကတကယ်တကယ်ပြောရရင်အခုအခြေအနေဟာဟလာစစ်ပွဲသားဖြစ်ခဲ့တဲ့အတိုင်းပြည်ဆိုတော့ပြာပုံအောက်ကယုံထားရတာပေါ့ကျွန်တော်ကတော့ပြာပုံအောက်ကယုံထားတယ်ဆိုတာထက်တကယ်ကိုပျက်စီးပြူကျတန်ကြီးတက်နေတဲ့အခြေအနေအောက်ကနေအခုမှစပြီးတော့ယုံထားမယ်တိုင်းပြည်တစ်ခုအနေနဲ့ကျွန်တော်မြင်ပါတယ်ဆိုတော့ဦးစောတထွေသမရဦးသိန်းစိန်အစိုးရကအခုလက်ရှိသမရဦးထင်ကျော်ဦးဆောင်တဲ့အစိုးရအတွေ့လုတ်ခင်းကင်ခင်းတာအောင်လမ်းဖွင့်ပေးသွားတာတွေလမ်းကြောင်းချပေးသွားတာတွေရှေ့ကနေပြီးတော့အစပြုပြီးတော့လုတ်ပေးသွားတာတွေပေါ့ရှိခဲ့တယ်လို့ကျွန်တော်တို့ပြောလို့မရဘူးလား
အဲကျွန်တော်အကောင့်ဘက်ကနေပြီးတော့ဟိုအတိမတ်ပြီးပြောရမယ်ဆိုရင်တော့ freedom of expression ပေါ့နော်ကျွန်တော်တို့ဒီ media ကဏ္ဍမှာတော့တကယ်ကိုဟိုအပြုသဘောနဲ့ပြည်ပြည်တောင်းလိုက်ခဲ့တာရှိပါတယ်ပြည်ညာရေးဝန်ကြီးနဲ့တကွာပြည်ညာရေးဝန်ကြီးဌာနကကျွန်တော်အနေနဲ့ဒီဆုံးစဉ်းညနေချင်းတဲ့ဒီဆုံးစဉ်းပြီးတော့ကျွန်တော်စဉ်းကြက်ဒီပုံမှာပြုနေကြောင်းလည်းခဲ့တဲ့အရာတွေလည်းရှိပါတယ်။နောက်ဒီရသမားတွေပုံမှာသွက်လက်စွာရေးသားခွင့်နဲ့ကျွန်တော်တို့လွတ်လပ်စွာဝေဖန်ပိုင်ခွင့်တွေပုံမှာလည်းသူတို့အနေနဲ့သိသိသာသာကိုလက်ခံနေတာရှိပါတယ်။သို့တော့တချို့ဝန်ကြီးဌာနတွေကတော့ဒီပြုနေကြောင်းလည်းမှာမပါဘဲနဲ့ငါးနှစ်လုံးငုတ်တုတ်ထိုင်နေခဲ့တဲ့ဝန်ကြီးဌာနတွေအများကြီးရှိပါတယ်။ဥပမာအားဖြင့်ဆိုလို့ရှိရင်တိုင်းပြည်ဌာနတွေကနိုင်ငံသားရေးဝန်ကြီးပြုချက်စွာကိုသိပြီးပြီးပါဘူး။နောက်ပြီးတော့ဒီလေဝန်ကြီးဌာနကပြုနေကြောင်းလည်းအများကြီးရှိပေမယ့်ဒီလိုရတဲ့ပြည်အပါအဝင်ဒီလေဝန်ကြီးဌာနလက်အောက်မှာရှိတဲ့အုပ်ချုပ်ရေးဝန်ထမ်းတွေကကျွန်တော်တို့ဒီ civil administration ကိုကျွန်တော်တို့ပေါ်ဆောင်နိုင်ခဲ့ခြင်းမရှိဘူးဆိုတော့တွေ့ရပါတယ
်ဟုတ်ကဲ့ဥအောင်သူညင်းကရောပါမြင်လဲ
ဟိုကျွန်တော်အဓိကပြောရမယ်ဆိုရင်တော့အထူးသဖြင့်ဒီအာဏာကျယ်ပြောင်းရေးကိစ္စပါဆိုတော့ဒါကဆွေးထွက်ပိုင်ရလည်းမရှိဘူးနောက်တစ်ခါထူးထူးခြားခြားပြဿနာလည်းမရှိဘဲနဲ့ချိုးချိုးမိုးမိုးဖြစ်သွားတာပေါ့နော်ဆိုတော့ဒါကလည်းကျွန်တော်တို့မမြုံလင့်လာတဲ့ကိစ္စပါဆိုတော့ဒါကတော့ တမနာဥပဒေချင်းအစိုးရကိုပြီးခဲ့တဲ့အစိုးရကိုအမှတ်ပေးရမယ်လို့ထင်ပါတယ်။ဆိုတော့နောက်တစ်ခုကတော့တချို့ကိစ္စတွေကလုံးဆယ်တန်ခါကိစ္စတွေရှိပါတယ်။ဆိုတော့သူတစ်ဖြစ်တော့ဟိုကျွန်တော်မြင်တဲ့ကိစ္စတွေမှာဥပမာမြေယာကိစ္စမျိုးတွေပေါ့နော်။ဆိုတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာတော်တော်များများဟိုကြည့်တဲ့နားလောက်တာဆရင်းကောက်တာတွေကိစ္စတွေကတော်တော်ပြီးသွားပြီးတော့တကယ်တကယ်လက်တွေ့ကြတော့ဂိုင်မှုဟိုတိုက်ကြွယ်မှုပေါ့နော်အချိန်မပြီးတော့ဘူး။ဆိုတော့အဲ့လိုနေသားမျိုးမှာတော့အခုလာမဲ့ဒီ NLD အစိုးရကဒီနေရာကိစ္စတွေဆက်ပြီးတိုင်တွယ်နိုင်တဲ့အနေအထားတွေအများကြီးရှိပါလေ။ဆိုတော့အလားတူပဲခုနဟိုကျွန်တော်တို့တိုင်းပြည်မှာရှိတဲ့ဒီအုပ်ချုပ်ရေးစနစ်ပြည်ရင်ပြောင်းလဲရေးပေါ့။ဆိုတော့ဒီလိုကိစ္စမျိုးတွေမှာလည်းရှိကခင်းရတဲ့ကိစ္စတွေမှာတချို့ကျွန်တော်ထင်တယ်ပြီးတော့ဟိုဆက်လုပ်ရမယ့်ကိစ္စမျိုးတွေရှိပါလေ။အထူးသဖြင့်တော့အရင်ကာလကဒီတမရစီကိုတိုက်ရိုက်တိုင်ကြားစာပေးနိုင်တယ်။ဒါကိုလည်းအရေးယူဆောင်ရွက်ခဲ့တဲ့အစဉ်လာမျိုးတွေပေါ့နော်။ဆိုတော့ဒါကြီးလည်းဆက်လုပ်တင်တယ်လို့ထင်ပါတယ
်။ဟုတ်ကဲ့။တရားစွန့်နေမဲ့တို့ရရှိနေဖိတ်ခေါ်ပါမယ်ပထမဦးဆုံးရခိုင်ပြည်နယ်မင်းပြားမျိုးကကျွန်တော်တို့သတင်းသမားတူလို့ပြောထားတဲ့ဥမောင်ကျော်စံဥမောင်ကျော်စံသမရဦးသိန်းစိန်လက်ထက်မှာဘာတွေအကောင်းဆုံးဖြစ်ခဲ့တယ်လဲမဖြစ်ခဲ့တာတွေကဘာတွေလဲ
ဟောကျွန်တော်ဦးသိန်းစိန်အစိုးရလက်ထက်မှာအကောင်းဆုံးလုပ်ခဲ့တာတွေကတွေ့ရရင်တော့အများကြီးပါအကောင်းတာတွေကလည်းအများကြီးရှိခဲ့ပါတယ်သတင်းသမားတွေလက်လက်ခင်းတို့စာပေလက်လက်ခင်းတို့ပြောရဆိုရလူလူတဘောပြည်ရည်ရည်လို့ဆိုတာတွေအလောင်းပွင့်ပွင့်ထတာတွေအများကြီးပါဒါပေမဲ့ဒီပြအောင်တာဘာတစ်ခုမှမရှိသေးဘူးလို့ပြောလို့ရပါတယ်။ဟိုကကျွန်တော်ဖြစ်နေရှင်ကတော့ဗရာဂျီဥသိန်းစီလက်ထက်မှာပြည်ရင်းကြီးတို့တိုင်းရင်းသားဓာတ်လူကြီးတို့ဆိုတာတွေအဲ့ဒါဒီပြဆိုလောက်ခဲ့နေဆိုရင်တော့ဒီဗရာဂျီအစိုးရဟာဆက်လက်ပြီးဒီနည်းနဲ့တင်းနည်းနဲ့လည်းအစင်တန်ရှိခဲ့တယ်လို့ကျွန်တော်ယူကြည့်ပါတယ်။ဒါပေမဲ့ဒီကိစ္စကိုမကြည့်ကြည့်ထတာသူတို့အစိုးရရဲ့အဲ့ဒါပြောရတာကတော့ဖြစ်တော့ပါလေ
။ဟုတ်ကဲ့
။တို့ဒီငင်းကလေးစနေပဲမလေးပဲကတော့မို့ထွက်ခွဲဆိုတဲ့ဟိုဟာနိုင်ငံရေးအမြတ်ထုံးမှုတွေပါနေတယ်လို့ကျွန်တော်ယူဆတယ်။အဲ့ဒီကတော့မို့ထွက်ခွဲတဲ့အမြတ်ထုံးမှုတွေပါနေမပါလို့ရှိရင်အောင်မြင်ပါလို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ပါဦးမောင်ကျော်စံကျေးဇူးအများကြီးပါ။ဟု
တ်ကဲ့ပ
ါဦးမောင်ကျော်စံဒီငင်းချမ်းရေးကိစ္စပေါ့လေငင်းချမ်းရေးကိစ္စမှာဒီသမရဦးသိန်းစင်အစိုးရကအများကနေပြီးတော့မျောလင်းတဲ့လောက်ဖြစ်ချင်တဲ့လောက်ဘာဖြစ်လို့မလုံနိုင်ခဲ့တာလဲနိုင်ငံရေးအရလုံလို့တဲ့ဆန္ဒအားနေတာလားတခြားအခက်ခဲရအောင
်ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့အခုလက်ရှိ ICU ပေါ့နော်တနင်္ဂနွေလုံးစစ်ထားတက်ခဲ့မှုရပ်စရိကြရပါဆိုတော့ဒီဥစ္စာဖြစ်ဖို့ကဒီတစ်ခါကဒီတိုင်းလားအဖွဲ့16ဖွဲ့နဲ့ဟိုမကောင်းတဲ့သဘောတူညီမှုရခဲ့ပါတယ်ဒါမှမဟုတ်တကယ်တကယ်လက်မှတ်ထိုးတဲ့ခါကြတော့အခြားအကြောင်းဘောင်းလို့ရှိတယ်ပေါ့ဗျာ6ဖွဲ့ပဲထိုးခဲ့တဲ့အနေထားရပါပါတယ်ဆိုအဲ့ဒါကလည်းကျွန်တော်အနေနဲ့နားလည်နိုင်တာကအဖွဲ့အားလုံးကိုအမိန့်ပေးလို့လည်းမရနိုင်ပါဘူးဒီအဖွဲ့တွေကပြည်ရဲ့ဆန္ဒနဲ့ပြည်ရဲ့အခြေအနေတွေနဲ့ပေါ့နော်စသဖြင့်ကျွန်တော်ပြောယုံကြည်မှုလည်းလိုပါလိမ့်မယ
်ဟုတ်ကဲ့
အဲ့ဒါကြောင့်အခြေအနေပေါင်းစုံမရွတ်နှဲ့လို့ပဲလက်မှတ်ပေးထိုးပြပါအကြောယူပါတယ
်ဟုတ်ကဲ့ဦးစောတတွေတခါတစ်ဖက်မှကြည့်ရင်ဟလာကျွန်တော်တို့တော်တော်ရှင်တွေရေးတဲ့စာရီထဲမှာလည်းပဲပါပါတယ်လဲဆိုတော့နိုင်ငံရေးကျင်းသားတွေလှုပ်ပေးခဲ့တယ်ဒေါက်ဆန်းစုကြည်ပါဝင်ပေါ့လေ88မျိုးဆက်ចောင်းသားកောင်းဆောင်တွေရင်တော့ចောင်းသားပေါ့လေ88မျိုးဆက်កောင်းဆောင်တွေလှုပ်ပေးခဲ့တယ်ဒါတွေကိုချီးကျူးကြပါတယ်တစ်ဖက်ကလည်းပြန်ဖမ်းတာတွေရှိတယ်လို့ပြောတယ်ဆိုတော့အဲ့ဒီအပေါ်ကရောဘာကြောင့်ဟလာလှုပ်တုံးကလှုပ်နောက်ထပ်တိတ်ကြီးဒီ area ကမဖမ်းလဲရတယ်ဟလာအများစုပြောကြတာကဟိုဒီတိုင်းရှင်းလိုက်လို့လည်းရတယ်ပြေလည်အောင်လို့လုပ်လို့လည်းရတယ်အဲ့ဒီကြားထဲကဖမ်းတယ်ပုံမှန်တွေအများကြီးတက်ပြီးတော့ထောင်ချတယ်ဒါတွေကဘာအခြေအနေကြောင့်ဖြစ်တယ်ဘာအခြေအနေကြောင့်လုတ်တယ်လို့ဥစ္စာတွေမြင်တယ်လဲ
ကျွန်တော်တို့ဒီရှေ့9နှစ်ပြင်မှာဥဆောင်ခဲ့တဲ့နိုင်ငံတော်သမရဟာကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာပေါ်မှာအဖြေထုတ်နိုင်မှရှိတဲ့တက်မတော်ပေါ်မှာဟိုဩဇာတမှုမှုလေပါချင်းကြောင့်ဖြစ်တယ်လို့ယူဆပါတယ်ဥပမာအားဖြင့်ဆိုလို့ရှိရင်တက်မတော်ရဲ့အရေးအကြီးကိုတင်ပြရတဲ့အတွက်ကြောင့်ကျွန်တော်တို့ဒီ Unity Channel ကတင်းတောက်ပြီးထောင်ချခဲ့တာရှိပါတယ်ဒီကြားထဲမှာတချို့နိုင်ငံတော်သမရရဲ့အဲလူချင်းသက်တမ်းနဲ့ဒီတိုးခဲ့တဲ့ဟို criminal တွေကျွန်တော်တို့ရိုးရာရင်းသားတွေအများကြီးရှိခဲ့ပေမဲ့ဒီလူတွေကိုသမရအနေနဲ့အပြင်ကိုရောက်အောင်လုပ်ပေးနိုင်နေရှိရောဒီလူမျိုးမလုပ်ပေးနိုင်ခဲ့တဲ့အကြောင်းပြည်တွင်းမီဒီယာသမားတွေနဲ့နိုင်ငံတကာကဝေဖန်မှုတွေအများကြီးကြုံတွေ့ခဲ့ရပါတယ်ဒါသမရဦးသိန်းစင်တော်နိုင်ငံရေးအရှုံးလို့ကျွန်တော်ဒီသတ်မှတ်ချင်ပါတယ
်ဟုတ်ကဲ့
အခုကြည့်တယ်ဒီလူတွေကထောင်ထဲမှာရှိနေတဲ့အကြောင်းတမရရဲ့ဩဇာအာဏာကြီးမားမှုပေါ်မှာနိုင်ငံတော်သမရအနေနဲ့တွန်းလှန်နိုင်မှာမရှိဘူးဆိုတော့ကြီးခဲ့တဲ့မှာနေတာသက်သေကြရလို့ယူတာပါ
ဟုတ်ကဲ့ဥယတင်မကွေးတော်တရှင်ကကောင်းကျိုးတွေထဲမှာရွေးကောက်ပွဲလုပ်ပေးတာမြစ်ဆုံဆဲကိုရက်တာတခါလူငယ်ချမ်းသာဝင်ပေးတာစီးပွားရေးပြုပြောင်းလဲမှုလုပ်တာအမျိုးသားလူ့ခွင့်ရေးကော်မရှင်ဖွဲ့တာပြည်သူ့တော်ဥပဒေရေးရနဲ့အထူးကိစ္စအများဆိုင်ရာလေးလံဆန်းစစ်သုံးသပ်ရေးကော်မရှင်ဖွဲ့တာပြည်တော်စုအဆင့်ငင်းချမ်းရေးစတင်တာကြားပြတ်ရွေးကောက်ပွဲလုပ်တာဒါတွေကိုသူကကောင်းကျိုးဖြစ်ပြောထားပါတယ်စိုးပစ်တွေထဲမှာလည်းမတရားဖန်ဆီးထောင်ချတဲ့ကိစ္စတွေ တခါတွေးဆုံဆွေးနွေးဖို့တောင်းဆိုတာတွေမှာနီလန်မျိုးမျိုးနဲ့ရှောင်တာတွေနောက်လူတွေရဲ့ဆန္ဒဖော်ထုတ်မှုတွေကိုအပြင်းထန်ဖြိုခွဲတာတွေအဆိုရဆုံးကတော့သူကပညာရေးပြုပြင်ပြောင်းလဲလုပ်တဲ့ကျောင်းသားတွေနဲ့အပြေးယူလုပ်ထားတဲ့ဂရုပေါ်ချိုးဖောက်ပြီးတော့အတင်းကျပ်ဖမ်းဆီးတာတွေကိုသူကစိုးတဲ့အချက်တွေဖြစ်ထောက်ပြပါတယ်ဦးရဲတင့်မကွေးကဆိုတဲ့သောတာရှင်ကနောက်တစ်ယောက်ကတော့ကျွန်တော်တို့ Facebook ကနေဆက်သွယ်ထားတဲ့မတ်သူဇာခင်မတူစားခင်ဘာတွေကောင်းတာဘာတွေဆိုးတာတွေ့ပါလားလေခင်ဗျာ
ဟုတ်ကဲ့ဒါတော့ဒီကနေမော်တော့ဟိုကားပါလေရှိရဲစူတာလေရှိရဲအဲဟိုသူသူချင်းရဲ့နေမော်ဟိုဒီအဲ့ဒါအင်းတင်ဘက်ဆက်သွားဆိုရင်ဟိုဘောနော်ဟိုအဓိကအနေကြီးဖြစ်တဲ့ဘုက္ခုကြောင့်ကိစ္စပေါ့နော်တမလားတမစီစီလည်းဒီရှင်းနိုင်ဘူးနောက်ကြတော့လည်းလည်းနောက်ကြည့်တဲ့ကိစ္စမှာလိုအပ်ချက်တွေလည်းရှိတယ်ခုချိန်လည်းရှိသေးနိုင်နေဘောနော်အဲ့လိုမျိုးတွေဟိုနောက်ဒီဒီရဲ့ခါဘောတော့ပြည့်စီဝါးလေးပေါ့ခုလိုလေအခုရှိနေကိုယ်စင်းတော့ကိုယ်စင်းလုံးနေဆိုရင်ဒီလိုကြီးကြကြနေကြဘုကကိုယ်စုံနေတဲ့ရာကိုကြာမလို့ပြန်ဆောင်ပေါ့နော်အဲ့လိုမျိုးအများကြီးပေါ့နော
်ဟုတ်ကဲ့
အဲ့လိုမျိုးကောင်းတဲ့ချက်တရားတော့ဒီမြန်မာတို့ဒီနိုင်ငံသားအတက်နဲ့ဆုံးနေပြီးတော့ပြန်လို့ရတယ်ပေါ့နော်အဲ့လိုမျိုးတွေကထမမြန်မာရဲ့ရှင
်ဟုတ်ကဲ့ပါခင်ဗျာမတ်သူစားခင်ကျေးဇူးအများကြီးတင်ပါတယ်ဦးအောင်သူကြီးဦးအောင်သူကြီးအမြင်မှာဦးသိန်းစိန်ဒီသူအခုလှုပ်သွားခဲ့တာတွေထက်ပိုပြီးတော့လှုပ်နိုင်ခြေရှိတယ်ပိုပြီးတော့လည်းလှုပ်ခဲ့တဲ့လူများမြင်မိလား
ဟုတ်ကဲ့ဟုတ်ကဲ့တော့ဘုံဘတ်ချက်ပေါ့နော်ဦးသိန်းစိန်ကကျွန်တော်မြင်တာကဟို traditionalist ပေါ့သူကသူရိုးကြအစီအလာကိုစောင့်ထိန်နေသူတယောက်လို့ကျွန်တော်ပုံပြနေတယ်ခင်ဗျာအဲတော့ဘုံစိန်ကသူရဲ့ဝန်ကြီးဖွဲ့ကသူကိုယ်တိုင်စိတ်ကြိုက်ရွေးချယ်တာလည်းဆိုင်တယ်အရင်အစိုးရရဲ့ဟိုကိုဆက်ခံရတဲ့သဘောပေါ့ကအဲ့လိုမျိုးကျွန်တော်မြင်ပါတယ်အဲ့တော့အရင်အစိုးရအဖွဲ့ကဆက်ခံရတဲ့ဝန်ကြီးတွေနဲ့သူလုပ်ရတယ်အဲ့တော့အလေထားပါပထမဆုံးခွဲလောက်ဆက်တမ်းမှာသူရဲ့ပြည်ကြောင်းလဲမှုတွေကတော်တော်လေးအချိန်လေးကောင်းပါလေကျေနပ်အားရကြလဲကောင်းပါပြီ။ဒါပေမဲ့တော့ဟိုနည်းနည်းခွဲပါအနေစားကတော့ဟိုခုနပြောတဲ့အတိုင်းပဲပေါ့နော်။အချိန်ဒီခုနအခါအစားဒီခုနရပ်သွားတဲ့လူမျိုးသဘောနဲ့အရှိန်ခံကြသွားလို့ကျွန်တော်ခံစားပါတယ
်။ဟုတ်ကဲ့။ဥစ္စာတတိကရောဘယ်လိုမြင်လဲ။ဒီထက်ပို့ပြီးတော့လုံနိုင်ခဲ့တဲ့တဲ့လူများတွေးမိသလား
။ဒီရပို့ပြီးလုံနိုင်ခဲ့တဲ့လူကျွန်တော်တွေးမိပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီတိုင်းသားဒီကကျွန်တော်ညီညာရေးတဲ့အသက်တွေရောရှိနေတဲ့အချိန်မှာဒီကျွန်တော်ညီညာရေးဖြစ်တဲ့မှာဟိုတွန့်တွန့်တိုးတိုးဖြစ်နေတဲ့တိုင်းသားအဖွဲ့ကြီးကိုပြောရသလိုရှိရင်ကိုကိုယ်တိုင်သွားရောက်တဲ့ပတ်တာမျိုးကိုကဖိတ်ကြားပြီးတော့တမန်အိမ်တော်မှာတွေ့ရမျိုးလုပ်ရင်အခုဆိုရင်ပြဿနာချို့ဟာပြီးခဲ့တဲ့9နှစ်ကျင်းမှာဖြစ်ရှင်းနိုင်သွားနေရှိပါတယ်။နောက်တစ်ခုကကျွန်တော်တို့တိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ဒီဘုံပေါ်မှာပြည်ရင်ကြောင်းလုံးနဲ့ပတ်သက်ပြီးတော့တိတိကျကျမငြိမ်းချနိုင်ခဲ့တဲ့တိုင်းနိုင်ငံရဲ့မှာပြည်ရင်ကြောင်းလုံးမှုတွေမတက်ရောက်ခဲ့ပါဘူး။ဒီသမရရဲ့တတိယဆိုင်အားလေဟောတိကံဖြစ်သွားလို့ကျွန်တော်သိပါပါ
။ဟုတ်ကဲ့ Facebook ကရေးထားတဲ့သောတာရှင်တယောက်ကတော့အကောင်းဆုံးတွင်တွဲတယ်တဲ့ဒါပေမဲ့အစိုးရကအားကြီးလို့တော့ကောင်းတာတွေမြင့်မြင့်သွားတယ်တဲ့စင်ကနေတီသူ့ရဲ့မပြတ်သားမှုကိုလူကိုမနိုင်မှုသဘောထားသိမှုတွေကလည်းမြင့်မြင့်ပါပဲတဲ့နောက်တစ်ယောက်ကလည်းပဲသူ့မြင်ရပြောရမယ်ဆိုရင်သမရဟောင်းဦးသိန်းစင်ရဲ့လှုပ်ဆောင်ခဲ့တဲ့မြတ်ပေါ်ကျင်းတဲ့အားမှုရှိတာမတွေ့ပါဘူးတဲ့ဒါပေမဲ့ရွေးကောက်ပွဲကိုတရားမမျှတတ်တာကောင်းကောင်းမွန်မွန်လှုပ်သွားတာအာနာလွှဲပြောင်းရေးအဲ့ဒီနှစ်ခုတော့သူကကျေးဇူးတင်ထားပါတယ်ကျင်းတဲ့အားမှုဆိုတာမျိုးတော့မသုံးပါဘူးတဲ့အဲ့ဒီနှစ်ချက်နှစ်ချက်ကို9နှစ်တာအတွက်ကျေးဇူးတင်ပါတယ်နောက်ဆက်ကြိုးရမယ်စီးပွားရေးပြဿနာတွေတခါကျွန်တော်တို့ဆီယန္ဒာရှိအုပ်ချုပ်မှုကျွလွန်ခဲ့တဲ့အကျွေးတွေသူဆိုရလက်ထက်မှာလည်းမဖြေရှင်းမဲ့တဲ့အလားတူကျွလွန်ခဲ့ကြပြန်ပါတယ်တဲ့ဆိုတာတွေလည်းပဲသူကထောက်ပြထားပါတယ်ကျွန်တော်တို့ Facebook ကလည်းပြီးတော့ပဲဆက်သွယ်ထားတယ်သောတာရှင်ကိုနေမင်းကိုနေမင်းကရောဦးသိန်းစိန်ဘာတွေကောင်းတာလုပ်ပြီးတော့ဘာတွေမကောင်းတာလုပ်သွားပါလဲခင်ဗ
ျဟုတ်ကဲ့ကကျွန်တော်ပြောရမယ်ဆိုရင်တော့ကျွန်တော်တို့အခြေခံလစာတတ်မှတ်ထားတဲ့အနှုန်းသားပါပေါ့နော်ကျွန်တော်တို့တနည်းကို3500နဲ့တတ်မှတ်ထားပါတယ်ဗျဒါပေမဲ့3500တတ်မှတ်ထားတဲ့ဆိုမှတချို့နေရာတွေမှာတော့ဒါသူရဲ့အခြေခံလစာ3500တတ်မှတ်ထားဖို့ပုံမှာတော့ဒါတချို့နေရာတွေမှာတော့လုံးဝမတွေ့ရဘူးဗျတချို့နေရာမှာတော့ပေးတဲ့လောက်ပေးတယ်ပေါ့နော်အစိုးရဝန်ထမ်းတွေမှာအကုန်လုံးပေါ့အဲ့ဒါကြီးရှိပါတယ
်ဟုတ်ကဲ့
သူရဲ့အာနေကြတယ်ပေါ့နော
်ဟုတ်ကဲ့ခင်ဗျာ
နောက်တစ်ချက်ပြောရကျွန်တော်တို့မြစ်ဆုပ်စီမံကိန်းပေါ့နော်ဒါသူသမရအနေနဲ့ဒါပုဝင်နေနေဖွင့်လင်းမြင်တာမှုဒါသူ့ရဲ့တိတိကျကျမှုမရှိဘူးပေါ့နော်ကျွန်တော်မြစ်ဆုပ်စီမံကိန်းအနေထားလည်းပြောရမယ်ဆိုတော့ဒါသူ့ရဲ့လက်ထက်မှာတော့ဒါရက်ဆိုင်ထားခဲ့တယ်ပေါ့နော
်ဟုတ်ကဲ့
ဒါမှလည်းသူရက်ဆိုင်ထားခဲ့တာဒါမှလည်းအဲ့ဒီမြစ်ဆုပ်စီမံကိန်းရဲ့အနေထားမှာဒါသူပြောမယ်ဆိုရင်သမရရအနေနဲ့ဖြစ်ဖြစ်သားသားကျွန်တော်အနေနဲ့မြင်တော့ဖြစ်ဖြစ်သားသားပေါ့နော်ဆုံးဖြတ်ပိုင်နိုင်မရှိရမှာဒါရက်ရက်ဆိုင်ရက်ဆိုင်ပဲဆက်လုံးဆက်လုံးတင်မြေပေါ့
ဟုတ်ကဲ့
ဒါသူကလည်းဒါရက်ဆိုင်ထားမယ်ဆိုရင်အနေထားပဲသူပြောခဲ့တာကျွန်တော
်သူမြင်ပါလေဗျဟုတ
်ကဲ့
ဟုတ်ကဲ့ကိုနေမင်းကျေးဇူးအများကြီးတင်ပါတယ်ဦးအောင်သူကြီးသမရဦးသိန်းစိန်အစိုးရလက်ထက်မှာကျွန်တော်သမရတယောက်တည်းကိုပြောချင်ပါဦးဒါအစိုးရတစ်ဖွဲ့လုံးမှာတာဝန်ရှိတဲ့ကိစ္စနိုင်ငံဦးချုပ်ရေးအစိုးရဖွဲ့ဦးချုပ်ရေးဆိုတာကဆိုတော့အားလုံးချုပ်ပြီးတော့ပေါ့လေဟလာသူတို့ကိုယ်တိုင်ကရည်ရွယ်ချက်နဲ့မဟုတ်ဘူးဆိုရင်တောင်မှနောက်အစိုးရအခုလက်ရှိအစိုးရအတွေ့ပြဿနာတွေပို့ပြီးတော့ကြီးထွားစေဖို့အစချသွားတယ်ဆိုတာမျိုးတွေရောဦးအောင်သူကြီးမြင်တာရှိလား
ကျွန်တော်အနေနဲ့တော့ပေါ့နော်ဟိုရည်ရွယ်ချက်ရှိရှိနဲ့အဲ့လိုချသွားတယ်လို့တော့မမြင်ပါဘူးဆိုတိုင်းမဲ့လည်းအစိုးရရန်ရာကြီးရဲ့ကြီးတဲ့အနေထားမှာတချို့ပြဿနာတွေကတော့အဲ့လိုဖြစ်ကောင်းဖြစ်သွားနိုင်ပါတယ်အထူးသဖြင့်တော့ budget ကိစ္စပေါ့ဗျာတခြားလုံးလုံငွေပြလာပါတယ်ဆိုတော့ဒီ budget လုံငွေပြတဲ့ကိစ္စကတော့နောက်အစိုးရအထိလည်းဆက်ခံရမယ်အနေထားပါဆိုတော့နောက်တစ်ခုကတော့ဟိုကျွန်တော်မြင်လာတော့ဒီအစိုးရကြီးကနေကျွန်တော် privatization ခေါ်တာပေါ့တချို့ကိစ္စတွေကိုပုဂ္ဂလိကလက်လွှဲတာတို့တချို့ contract ပြီးတဲ့ကိစ္စမျိုးတွေပေါ့နော်ဆိုတော့အထူးသဖြင့်တော့ဒီရေကောက်ပွဲပြီးပြီးတဲ့ကာလဒီကာလအတွင်းမှာတော်တော်များများလည်းလုပ်သွားတာတွေရှိပါတယ်ဆိုတော့ဒါမျိုးတွေကတော့ကျွန်တော်မြင်လာတော့ဟိုမဖြစ်သင့်ဘူးပေါ့နော်နောက်အစိုးရအတွက်ဘာခေါ်မလဲဟိုကြိုပြီးတော့ဟိုလုပ်သွားတယ်လို့တော့မြင်နေခင်ဗျအဲ့လိုမျိုးရှိပါတယ
်ဟုတ်ကဲ့ဦးဇော်သက်ထွေးရောအဲ့ဒီလိုမျိုးနောက်အစိုးရအတွက်တော့ဒီလိုလေးလုပ်သွားလိုက်ရင်တော့ဒီလိုလေးတော့ဖြစ်သွားမှာပဲဆိုတော့မျိုးတွေတွေးမိကြလား
တွေးမိပါပဲနံပါတ်၁ကတော့ဉာဏ်ရည်ပြဿနာပါဒီရတဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလက်စမတက်ခဲ့တဲ့အခါကျတော့အခုအစိုးရတရားငင်းငိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အစားအပြန်စားမှုဖြစ်နိုင်ရှိပါတယ်။တချို့ငင်းငိုင်းဖွဲ့အဖွဲ့တွေကလို့ရှိရင်ပြီးခဲ့တဲ့ငင်းငိုင်းဖြစ်စဉ်တွေမှာမပါဝင်တဲ့အစားအပြန်စားလို့တဲ့သဘောထားတွေလည်းပြတ်သားနေတဲ့အတွက်ကြောင့်ကျွန်တော်တို့အခုအစိုးရငင်းငိုင်းနဲ့ပတ်သက်ပြီးတော့အတော်တန်ရုန်းကန်ဝယ်ရှိပါတယ်။နောက်တစ်ခုကရှမ်းပြည်နယ်နဲ့ခက်ပြည်နယ်မှာအမျိုးသားပြည်နယ်ပြည်ညာရေးအတွက်အခုအခြေအနေကဖိတ်ပြီးတော့မလှပါပါဘူး။ဒီကနေ့ရသလိုရှိရင်ဒီလက်ရှိဆိုအပ်တဲ့အကျပေးဆိုင်တွေပဲနိုင်ငံရေးတက်တာတစ်ခုဖြစ်လာနိုင်ပါတယ်နောက်တစ်ခုကပြီးခဲ့တဲ့ဆိုတော့လက်ထက်ဒီမှာတိုင်းဒေသကြီးအစိုးရအဖွဲ့ပြည်သူ၅ဦးကိုကျွန်တော်တို့အရေးယူခဲ့ပေမဲ့ဒီလိုတို့ဒီအရေးယူချက်မခံခဲ့ရပါဘူ
းဒါ
ကကျွန်တော်တို့ဒီလက်စမ်းမှုနဲ့ပတ်သက်ပြီးတော့ဟိုပိုင်ပိုင်နိုင်နိုင်မလုပ်ခဲ့တဲ့ကိစ္စမျိုးတွေရှိပါတယ်အခုလည်းနောက်ဆုံးအတက်မှာအစိုးရခန့်ထားတဲ့အစိုးရအဖွဲ့ကျွန်တော်တို့အတူတူနေနေရောဘယ်လိုလုပ်မလဲ
ဟုတ်ကဲ့
ဝင်ကြီးတို့ဒီမှာကျွန်တော်တို့ဟိုပညာပြခဲ့ရင်ဝင်ကြီးတို့ဒီနေရောဘယ်လိုပြန်ဆက်မလဲဆိုတဲ့ပြဿနာအများကြီးရှိပ
ါဟုတ်ကဲ့ဦးထေးစောဆိုတဲ့တော်တော်ရှင် Facebook ကနေပို့ထားတာကဒီစေအိုချိုကြီးကနေပြီးတော့ဒီမိုကရေစီစနစ်ကိုပြောင်းပေးတာဈေးကွက်စီးပွားရေးစနစ်ကျင့်တဲ့အတွက်ဒီဘက်ကတင်သွင်းပစ္စည်းတွေဈေးကျတာဒီမိုကရေစီစနစ်နဲ့ညီချောမွေ့ဆိုတာတရားဝင်အာဏာလွှဲပြောင်းပေးတာဒါတွေကိုသူကသမိုင်းမှတ်တမ်းတင်ရမယ်လို့ပြောပါတယ်မကောင်းတဲ့လူရကတော့ចောင်းသားတွေနဲ့ဆွေးနွေးပြီးမဖမ်းဘူးလို့ကတိပြုပြီးမှတက်တန်းကုန်တဲ့အချိန်ထိပြန်လွတ်မပေးပဲဖမ်းတာကိုတော့အယုတ်စီအကြီးတန်းနဲ့လုပ်ရလို့သောရရှင်ဦးထေးစောကမြင်ပါတယ်အခုပြည်မျိုးကကိုတင်ထေးတည်းရဲ့ဆွေးနွေးဖို့ကိုတင်ထေးဦးသိန်းစိန်ကောင်းတာတွေဘာလို့သွားပါသလဲစိုးတာတွေကရောဘလို့မြင်ပါသလဲ
ဟုတ်ကဲ့ကျွန်တော်ကတော့အကောင်းဆုံးကပြောရင်ကျွန်တော်သိရတာချင်းစိုးကဆက်စိုးရှိအောင်လို့သူကကြားခံပြီးတဲ့သဘောပဲအဖြစ်သာလို့ကဒီဘောမှာရှိတဲ့ရေပေါက်ပွဲနဲ့ကျွန်တော်တို့ဒီဘက်ကအာဏာလွှဲရတာဗျတော်ကြည့်ပေါ်ကြီးကိုဒီကဟိုလေကိုပြည်သူတွေလက်ခံနေအောင်သူကပြည်သူတွေရဲ့လက်ခံကိုတက်လာတဲ့အစိုးရကရောင်းဆောင်ပြီးဒီလောက်သွားတာလေဒီမိုကရေစီလမ်းအောင်ပေါ်ဆောင်မယ်ဆိုတာအမှန်တကယ်တော့ပေါ်ဆောင်မှာမဟုတ်ဘူးလက်တွေကြကြမှာတော့ပြည်သူတွေကတဆုံးချင်းဖို့ပဲဒီလောက်သွားတယ်မဖြစ်ပါလို့သာဟုတ်ကလွတ်လိုက်ရတာလေ
ဟုတ်ကဲ့
လွတ်လိုက်နေကြတာတော့
ဟုတ်ကဲ့ကိုတင်တေးပြည်မျိုးကကျေးဇူးများကြီးတင်ပါတယ် Facebook သောတာရှင်2ကအကောင်းကလူရန်ဒီပါဖုန်းကိန်လာနိုင်တယ်အစိုးဆုံးကမီးလောင်မှုစံချိန်သစ်တင်ခဲ့တယ်ဒါပဲတဲ့နောက်တစ်ယောက်ကတော့သူတို့ပြုစုခဲ့တဲ့စာအုပ်ရှိပါတယ်တဲ့အဲ့ဒါကိုပြောင်းပြန်ယူလိုက်ပါတဲ့ပြောင်းပြန်ယူလိုက်ပါတဲ့နောက်တော့ကဦးသိန်းစိန်တို့လက်ထက်မှာလုပ်ထားတဲ့စာအုပ်ဥအောင်သူကြီးဟိုတလောကအဲ့စာအုပ်ဝယ်လို့ကြားပါတယ်ဝယ်လို့ရသလားခင်ဗျအ
ဲ့ကျွန်တော်မကြည့်ဘူးရတယ်ခင်ဗ
ျဆိုတော့အခုကျွန်တော်ညီကုန်းချုပ်ခန့်ဒီလေးပေါ့ကျွန်တော်တို့အချိန်နည်းနည်းကြံတဲ့အချိန်မှာပထမဦးဆုံးတစ်ချက်ကဦးအောင်သူကြီးနဲ့ဦးစောသက်ထွေးနဲ့ပထမဦးဆုံးဦးအောင်သူကြီးအရင်ဆုံးပြောပါဦးသိန်းစိန်အစိုးရကိုလှုပ်ဆောင်ခဲ့တဲ့မြတ်အားလုံးကိုအမှတ်ပေးမယ်ဆိုရင်အမှတ်1ကနေ30အထိကျွန်တော်တို့အမှတ်ပေးမယ်ဆိုရင်ဦးအောင်သူကြီးကဘယ်နှမှတ်ပေးမလဲ
ကျွန်တော်အနေနဲ့ကတော့ဟို၅မှတ်လောက်ပေးချင်ပါတယ်ခင်ဗျာ
။ဦးအောင်သူငင်းက၅မှတ်ဦးစောသက်ထွေးကရော၁ကနေ၁၀ထိအမှတ်ပေးဖို့ဦးသိန်းစိန်အစိုးရကိုဆိုရင်ပထမပေးချင်တယ်လေ
။ 3.5 မှတ်ပေးပါတ
ယ်။3.5 မှတ်ဦးအောင်သူငင်းက၅မှတ်ဆိုတော့အင်းတိတ်တော့မဆိုးပါဘူးကျွန်တော်တို့ဟိုဖြန်းဖြန်းချင်းယူလိုက်မယ်ဆိုရင်တော့ panelist ညောင်ရဲ့အမှတ်ကိုဖြန်းဖြန်းချင်းယူလိုက်မယ်ဆိုရင်တော့၄မှတ်ကျော်ကျော်တော့ရမှာပေါ့လေဆိုတော့အောက်မှတ်တော့မရဘူးဆိုတဲ့သဘောရှိပါတယ်။ဒီအမှတ်ကိုကျွန်တော်တို့မှတ်ထားကြရအောင်ပါ။နောက်၅နှစ်ကျော်ပြီးတဲ့အခါကျရင်အခုလက်ရှိအစိုးရကိုလည်းကျွန်တော်တို့အမှတ်ပေးဖို့အတွက်ကျွန်တော်တို့ panelist တွေလည်းပဲစောင့်ကြည့်ထားပါနော်။နောက်တစ်ချက်ကနောက်ဆုံးတစ်ချက်အနေနဲ့ကဦးအောင်သူငင်းအခုအစိုးရသစ်အတွေ့ပထမအစိုးရစီကနေပြီးတော့အကောင်းဆုံးသင်ကန်းစာယူနိုင်တဲ့အချက်တစ်ချက်ကိုပြောပါဆိုရင်ဦးအောင်သူငင်းဘာပြောမလဲ
။အရင်အစိုးရလက်ထက်ကသင်ကန်းစာဆိုလို့ရှိရင်တော့ကျွန်တော်အနေနဲ့ကတော့အခုလိုအစိုးရရန်တရားရှော့ချလိုက်တာလက်ခံပါတယ်။ဆိုတော့အဲ့ဒါအပြင်ကိုကျွန်တော်အနေနဲ့ကတော့ဒီချက်ထိရောက်တဲ့အစိုးရရန်တရားပြည်ရင်ပြောင်းလဲမှုကိုဆက်လုပ်သွားဖို့လိုမျိုးတင်ပါတယ်။
အစိုးရရန်ရပြုပြောင်းလဲမှုဆိုတော့အုတ်ချိုရေးပေါ်တော့ပြည်ထောင်စုအလောက်မှာရှိတဲ့တွေ့တွေ့အုတ်ချိုရေးအဲ့ဒီကိစ္စကလွယ်ပါမလားဦးအောင်သူနေ
။အဲကျွန်တော်မြင်တာကဒီခုနအထူးရုပ်ချိုရေးကိစ္စလည်းတစ်ပိုင်းပါပါတယ်။အဲ့ဒါအပြင်လက်ရှိဝန်ကြီးဌာနတွေရဲ့ဟိုဖွဲ့စည်းပုံလုပ်ပုံကိုင်ပုံပေါ့နော်။ဆိုတော့ဒါတွေကကျွန်တော်တို့ဟိုခင်လဲခင်နဲ့လဲပြုံညီရမယ်။တစ်ဖက်မှာလည်းကျွန်တော်တို့ဟိုဘာခေါ်မလဲ civilization လို့ခေါ်တဲ့ယဉ်ကျေးတဲ့
လူကပါမှာတခြားအစိုးရတွေသွားနေတဲ့ပုံစံမျိုးပေါ့ဗျာဆိုတော့အဲ့လိုမျိုးလည်းပြန်လုပ်ရမလို့ကျွန်တော်ထင်တာပ
ါဟုတ်ကဲ့ဥစ္စာတထွေးကရောသမရဦးသိန်းစင်အစိုးရစီကနေပြီးတော့အခုလက်ရှိသမရဦးထင်ကျော်အစိုးရကအကောင်းဆုံးဘာကိုသင်ခန်းစာယူနိုင်မယ်လို့မြင်ထားလဲ
ကျွန်တော်တို့အကောင်းဆုံးသင်ခန်းစာကတော့နိုင်ငံတော်သမရဦးသိန်းစင်အဲဒီလိုမျိုးအရှိတ်ကိုလျှောက်လှမ်းမယ်ဆိုလို့ရှိရင်တိုင်းနယ်ပြည်နယ်ဝန်ကြီးတို့၁၄ယောက်ကဟိုအနောက်ဘက်ကိုမလျှောက်လှမ်းမယ်တောင်လူလူမြောက်လူလူလျှောက်လှမ်းခဲ့တာအများကြီးပါတယ်အခုဆိုလို့ရှိရင်သမရဦးသိန်းကျော်ကဘာလုပ်လဲဆိုတော့တိုင်းနယ်ပြည်နယ်ဝန်ကြီးတို့၁၄ယောက်ကဒီချရီလုံနိုင်လို့တက်မိဖို့လိုအပ်ပါတယ်
ဟုတ်ကဲ့တစက်တပဲဥသောတထွေးပြောပါကျွန်တော်တို့တမရဦးသိန်းစင်အစိုးရလက်ထက်မှာသတင်းမီဒီယာနဲ့ဥသောတထွေးလည်းပြောပါတယ်တော်တော်ပုတ်ပွေလင်းလင်းရှိလာတယ်ထိတွေ့တာတွေဆက်ဆံတာတွေရှိတယ်တမရဦးသိန်းစင်အစိုးရရဲ့သတင်းမီဒီယာနဲ့ထိတွေ့ဆက်ဆံမှုပေါ့ဥသောတထွေးအားရကြည်နေသလား
ကျွန်တော်တို့ဒီဖြစ်တော်နဲ့ကျွန်တော်တို့သတင်းမီဒီယာနဲ့ကျွန်တော်တို့ဆက်ဆံမှုရောနောက်ပြီးတော့ဟိုအရင်ခက်ခဲတဲ့ကျွန်တော်တက်ပေါ်နဲ့သတင်းဆက်ဆံမှုရောကျွန်တော်တို့အနေနဲ့လွယ်ကူပေမဲ့အဲ့အချို့ရပိုင်းနဲ့သက်သက်တဲ့ခါမှာတော့ဝန်ကြီးဌာနရဲ့အင်းနဲ့အရန်ခက်ခဲခဲ့တာရှိပါတယ်။အဲ့တော့အဲ့လိုခက်ခဲခဲ့တဲ့ဟာဒီအားလုံးကဝန်ကြီးတွေကသမရရဲ့ခုနဒီဒီမိုကရက်တစ်စံနှုန်းတွေကိုဟိုသတိမပြုရလားဒါမှမဟုတ်သမရကပဲသူ့အနေနဲ့ဒီလိုပြောပေမဲ့မိမိအနေနဲ့ဒီလိုမျိုးလုပ်လို့များပြောခဲ့သလားဆိုရပေါ့ကျွန်တော်ဒီနေ့အခုချိန်တန်မြရကြီးများပါရှိပါတယ
်။ဟုတ်ကဲ့ဦးအောင်သူညင်းကရောသမရဦးသိန်းစင်အစိုးရကကျွန်တော်တို့ထိုက်တန်တဲ့စံနှုန်းစံထားတစ်ခုနဲ့ပွန့်ပွန့်လင်းလင်းသတင်းမီဒီယာတွေကိုဆက်ဆံခဲ့တယ်လို့ယူဆသလား
အဲကျွန်တော်နေရာတော့တတ်နိုင်တယ်လို့သူတို့ဒီစပုတ်အဆံပေါ့နော်ပြောရင်ဆိုရင်ရှိသေးတယ်ချလိုက်ပါလားဆိုတော့ဒါပေမဲ့ကျွန်တော်တို့ပြောနေကြစကားပေါ့ဗျာခောက်ယူကျိုးနေတယ်ကျွန်တော်နောက်တစ်ခါကျတော့တစ်ခါမှလည်းခုနဝန်ထမ်းတွေမှာကျတော့သူတို့ကဒီနိုင်ငံတော်ရှေ့ဝက်ချက်ဥပဒေဆိုတာနဲ့တစ်ဖက်ကပြန်ချုပ်ထားတာရှိပါတယ်ဆိုတော့ဒါကြောင့်မို့ပဲဟိုလိုချင်တော့ခီးမရောက်တဲ့အနေအထားမျိုးတွေဖြစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဗျာ
ဆိုတော့ရေရှည်တော့ကျွန်တော်မြင်တော့ဒီအများကြီးဒီပြည်သူရှိတိုင်းပဲပေါ့ဗျာဒီလိုဥပဒေမျိုးတွေလိုပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာအရင်ဆိုရရဲ့အားနည်းချက်ကိုနောက်ဆိုရကပြင်မယ်ဆိုရင်တော့အာသာချက်တွေဖြစ်နိုင်မယ်လို့ယူဆပါကြောင်းတင်ပြရင်ဒီကနေ့စီစဉ်ဒီမှာပဲဒီကုန်းချုပ်ပြစီအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်အစီအစဉ်ကိုနားဆင်ကြရတာပါဒါရလေလိုင်းဆွေးနွေးကအစီအစဉ်တွေကိုစနေနဲ့အင်္ဂါညတိုင်းမှာပုံမှန်ထုတ်လွှင့်ပေးပါရရှင်။မကြခင်မှာအခုမနေ့ပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်အဆုံးမသတ်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်မယ်ရှင်
။ Belgium နိုင်ငံ Brussels မှာလူမျိုးရေးခွဲခြားမှုဆန့်ကျင်သူတွေနဲ့လက်ရဆွမ်းရောက်ဆန္ဒပြသူတွေကြားပြင်းထန်တဲ့အဒီကုံဖြစ်ပွားခဲ့ပြီးတဲ့နောက်မှာ Belgium ရဲတွေကလူအများပြားကိုဖမ်းဆီးခဲ့ပါတယ်။2015 November ပြင်သစ်နိုင်ငံ Paris မြို့တိုက်ခိုက်မှုပါဝင်သူအများပြားအခြေချရာ Molenbeek အရံမှာဆန္ဒပြဖို့အတွက်လက်ရဆွမ်းရောက်အဖွဲ့စီစဉ်ခဲ့တယ်လို့လူမျိုးရေးခွဲခြားမှုဆန့်ကျင်သူများအဖွဲ့ကလည်းဒဏ်ပြန်ဆန္ဒပြဖို့လှုပ်ခဲ့ကြဖြစ်ပွားခဲ့တာပါ။ပြီးခဲ့တဲ့တနင်္ဂနွေကလို့အဖြစ်မျိုးထပ်မံဖြစ်ပွားမှာကိုစိုးရိမ်တဲ့အတွက်ဒေသအာဏာပိုင်တွေကအဖွဲ့နှစ်ဖွဲ့စလုံးကိုတားမြစ်ခဲ့ပြီးဆန္ဒပြသူ450လောက်ကိုရဲတွေကမီတပ်ပိုက်တွေနဲ့ထိုးပြီးလူစုခွဲခဲ့ပါတယ်။မောင်မြင့်နဲ့ကျန်းဖက်တိုက်ခတ်မှုနဲ့တခုနဲ့ဆက်ဆက်ပြီးဘယ်ဂျီယံနိုင်ငံသားတို့ကိုကျန်းဖက်လို့ရတဲ့အတွက်စနေနေ့ကဘယ်ဂျီယံတရားရုံးတစ်ခုမှာတရားဆွဲဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့နိုဝင်ဘာလရွေးကောက်ပွဲမှာတမရော်သားကိုစလဲဦးရဲ့25ရာခိုင်နှုန်းခန့်နေရာပေးထားတာဟာအပြည်ပြည်ဆိုင်ရာစံချိန်စံညွန့်နဲ့မကန့်ညီတဲ့အတွက်ပယ်ဖျက်ပေးဖို့လိုအပ်တယ်လို့ဤဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်လေ့လာရေးကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်တဲ့အပိသက်အစီရင်ခံစာမှာဖော်ပြထားပါတယ်။မတ်လ31ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ဒီအစီရင်ခံစာမှာအာဏာပိုင်တွေအတွက်အကြံပြုချက်50ပါဝင်ပြီးဒီထဲမှာရွေးကောက်ခြင်းခံရတဲ့အဖွဲ့အစည်းတွေဟာစစ်မှန်တဲ့ရွေးကောက်ပွဲအတွက်သတ်မှတ်ထားတဲ့အပိပိဆိုင်ရာစံချိန်စံညွန့်နဲ့ကန့်ညီဖို့လိုအပ်တယ်လို့ဆိုပါတယ်။ပထမစနစ်တုံးလင်းဖြတ်ဒုံးကြီးမျိုးစတဲ့တခုကိုအောင်မြင်စွာဆန်းသက်ပြစ်လွတ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားကစနေနေ့မှာကြေညာပါတယ်။တချိန်ထဲမှာပဲတောင်ကိုရီးယားနိုင်ငံမှာသမရပတ်ကွန်ဟေသမရဖြစ်နေတဲ့နှစ်နိုင်ငံကြားကွဲကွာနေတဲ့မိသားစုဖလှယ်ရေးအစီအစဉ်ကိုဆက်ပြီးမလုပ်ဘူးလို့လည်းပြောပါတယ
်။ဒီကနေ့မနက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရမန်ဖြစ်ပါတယ်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီထိတစ်ချိန်နားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျပါခွန်ညိုပါ။
This program has come to you from the Voice of America, Washington.